Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတော်တာရှင်များရှင်2019ခုနှစ်မေလ23ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည 9:00 အထိလိုင်းဒိုမီတာ24 25 32နဲ့50တိကျနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီတန်းစမှာဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါ။ကျွန်တော်ရန်နိုင်မှာစနေညဘက်သတင်းတွေကိုမဆုမွန်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတထရမ့်ဟာအင်မီတော်မှာအဲ့ဇယ်ရီနဲ့တွေ့ဆုံရင်းပြောတာတွေကိုအတန်ဖန်ထားခြင်းရှိမရှိဆိုတာကိုပြောဆိုဖို့အင်မီတော်ကညှင်းဆိုလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းကကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေအများအပြားကွန်ပျူတာဆိုင်ဘာတိုက်ခိုက်ခံရတာကြောင့်တစ်ကမ္ဘာလုံးမှာကြေရိုက်ခတ်ပြီးတော့လုပ်ငန်းတွေအတော်များများလည်းရပ်ဆိုင်းသွားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာခေတ်စစ်ပုတ်လမ်းမကြီးလို့ခေါ်တဲ့ကမ္ဘာလန်တီဆောက်ရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြအောင်ပါကဘေကျင်းမြို့တော်မှာကျင်းပတဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဒီကနေ့မှတရုတ်နိုင်ငံကိုရောက်ရှိသွားပါပြီ။
အဲ့တော့ကျွန်တော်တို့ကယင်းညွန့်မုန်နဲ့ပတ်သက်လာရင်နံပါတ်1ကတွင်လင်းမြင်သာမှုနောက်ပြည်သူတွေရဲ့အကျိုး
ညှဦးမြွနယ်ပြည်သူလွတ်တော်ကိုယ်စားလှယ်ဦးလာစောကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြရမှာပါ။ဒါ့အပြင်မြန်မာတခွင်စီစဉ်တဲ့သတင်းတောက်မတ်စုကဏ္ဍဆရာတွေကိုလည်းတင်ဆက်ပေးသွားအောင်ပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်စုမွန်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဘဲဥပုံရုံးခန်းမှာဖြစ်စေသမ္မတအင်မြူမှာဧည့်သည်တွေနဲ့ညစာစားချိန်မှာဖြစ်စေပြောတဲ့စကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့ကိုသမ္မတအင်မြူတော်ကညှင်းဆိုလိုက်ပါတယ်။သမ္မတထရမ့်ကတောက်ချာနေမှာသူ့ Twitter စာမျက်နှာကနေဒီနေ့စမ်းပိုင်းကပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားရေးမှူး James Comey နဲ့သူတို့ရဲ့တရားစွန့်လွှတ်မှုတွေကတခုကိုရှုပ်ဝတ်အတန်ဖန်ထားတယ်ဆိုတဲ့ရေးသားမှုကနေအငင်းပွားမှုတွေပိုတိုးလာတာဖြစ်ပါတယ်။James Comey အနေနဲ့မီဒီယာကိုဖောက်ချမှုတွေစမလို့ခင်မှာသူနဲ့သမ္မတတို့ရဲ့ဆွေးနွေးမှုမှတ်တမ်းထားတင်ထားတဲ့တိတ်ခွေရှိမနေဖို့ဆူတောင်းတင်ကြောင်းသမ္မတ Trump ကသူ့ Twitter စာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းကြရမှာတော့သမ္မတအင်ပီရိုပြောခွင့်ရ Sean Spicer ကသမ္မတအနေနဲ့တားထပ်ပို့ပြီးထပ်ပြောဖို့မရှိဘူးလို့ထပ်တလဲလဲဖြေကြားခဲ့ပါတယ်။ဒီလိုရေးသားချက်ဟာချိန်ညှောမှုတစ်ခုမဟုတ်ပဲအချက်အလက်တစ်ခုသာဖြစ်ကြောင်းနဲ့ Twitter စာသားကိုယ်တိုင်မှာအတိတ်ပဲရှင်းနေပါတယ်လို့ပြောခဲ့တာဖြစ်ပါတယ်။1983ခုနှစ်ကသမ္မတ Richard Nixon လက်ထက်မှာအခုလိုဘဲဥပုံရုံးခန်းမှာလာရောက်တဲ့ဧည့်သည်တွေကိုအတန်ဖမ်းခဲ့ပြီးမဲ့ဒီစနစ်ကိုရပ်ဆိုင်းတင်တယ်လို့နောက်တက်လာတဲ့ American သမ္မတတွေကယုံကြည်ကြကြောင်းသမိုင်းဆရာတွေကပြောပါတယ်ခင်ဗျာ
။ American သမ္မတ Donald Trump ရဲ့လွန်ခဲ့တဲ့10နှစ်အတွင်းအခွန်ပေးဆောင်ခဲ့တဲ့မှတ်တမ်းတွေအများချွင်းချက်အ ਨੇ ချင်းလောက်ကနေလွဲလို့ရုရှားနိုင်ငံကနေဝင်ငွေရရှိခဲ့တဲ့အထောက်အထားမတွေ့ရတဲ့အကြောင်းအကျိုးဆောင်ရှင်းလင်းတွေကပြောဆိုလိုက်ပါတယ်။အင်ဖြူရောကတောက်ကြံတွေကထုတ်ပြန်လိုက်တဲ့ရှင်းလင်းတွေရဲ့ထုတ်ပြန်ချက်ထဲမှာတော့2013ခုနှစ်တုန်းကမော်စကိုမြို့တော်မှာကျင်းပခဲ့တဲ့မဲဆက်ကြော်လာပြိုင်ပွဲနဲ့2008ခုနှစ်တုန်းကရုရှားကလေးကျွဲတထေးတယောက်ကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအင်ချမ်းမြေရောင်းချခဲ့တာကနေလွဲလို့သမ္မတဒေါ်နယ်ထရန့်ဟာရုရှားနဲ့ငွေရေးကြေးရေးအဆက်အဆံမရှိကြောင်းပြောဆိုခဲ့တာပါ။ဟိုတယ်ကန်တွေကွန်ဒိုအင်ယာတွေနဲ့ခေါက်ကွင်းတွေငှားရမ်းတာလို့သမ္မတထရန့်ရဲ့စီးပွားရေးလုပ်ငန်းတွေဟာတောင်မှန်ဝင်ငွေမျိုးတွေလည်းရှိကောင်းရှိနိုင်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းသမ္မတရဲ့အခွန်မှတ်တမ်းမိတ်တူတွေကိုတော့ရှေ့နေတွေကထုတ်ပြန်ခြင်းမရှိပါဘူး။ဒီသတင်းမှတ်ထဲမှာပဲအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ညွှန်ကြားရေးမှူး James Comey ကိုယာရုကနေဖယ်ရှားခဲ့တဲ့အပေါ်စိုးရိမ်မကင်းဖြစ်နေတာတွေကိုအင်ဖြူရော်ကဖြေရှင်းနေချိန်မှာပဲအခုလိုမျိုးတောက်ကြနေကရှေ့နေတွေရဲ့စာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။
ကမ္ဘာတဝန်းကကုမ္ပဏီတွေနဲ့အဖွဲ့အစည်းအများအပြား ransomware လို့ခေါ်ပြတဲ့ computer cyber တိုက်ခိုက်မှုကိုခံရတာကြောင့်တစ်ကမ္ဘာလုံးမှာကြေရိုက်ခတ်သွားပြီးတော့လုပ်ငန်းတွေတော်များများလည်းရပ်ဆိုင်းသွားခဲ့ပါတယ်။ကမ္ဘာပေါ်ကနိုင်ငံ84နိုင်ငံကမှာ computer cyber တိုက်ခိုက်မှုပေါင်း 4,000 ကျော်လောက်ဖြစ်ပွားခဲ့တာပါ။ransomware လို့ခေါ်တဲ့ဒီ computer virus ဟာ computer မှာအသုံးပြုတဲ့ system တွေကိုပြင်ပထားတိုက်ခိုက်တာဖြစ်ပြီးတော့ file တွေကိုဖျောက်ထားလိုက်တာဖြစ်ပါတယ်။အဲ့ဒီ file တွေကိုပြန်လိုချင်တယ်ဆိုရင်တော့ပတ်စံပေးမှသူတို့ကဒီ file တွေကိုပြန်ပေးတာဖြစ်ပါတယ်။ဒီကွန်ပျူတာ cyber တိုက်ခိုက်မှုဟာတောက်ကြနေကဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒီတိုက်ခိုက်မှုကြောင့်ဗြိတိန်မှာရှိတဲ့စျေးရုံတွေအတော်များများလည်းကြေရိုက်သွားခဲ့ပါတယ်။ရည်တည်တဲ့လုပ်ငန်းတွေကိုလုံနေပြီးတော့အချက်လက်တွေမရှိဘဲအကြာကြီးမနေနိုင်တဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ Red Lock အမှုဆောင်အရာရှိချုပ် Warren Bethra ကပြောပါတယ်ခင်ဗျာ။
မှန်မှန်ကန်ကန်အခြေအနေမျိုးဖြစ်မယ်ဆိုလို့ရှိရင်တော့အမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးဖို့ဆန္ဒရှိကြောင်းမြောက်ကိုရီးယားအဆင့်မြင့်တန်တမန်တယောက်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနရဲ့အမေရိကန်ရေးရာညွှန်ကြားရေးမှူးချွန်ဆွန်ဟန်ကဒီနော်ဝေနိုင်ငံကနေမြောက်ကိုရီးယားကိုအပြန်တရုတ်နိုင်ငံဘေကျင်းမြို့တော်အပြည်ပြည်ဆိုင်ရာလေဆိပ်မှာသတင်းထောက်တွေကိုပြောကြားခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်အဆိုရနဲ့တွေ့ဆုံမှုမြောက်ကိုရီးယားကပြင်ဆင်နေသလားဆိုပြီးမေးမြန်းတဲ့အခါမှာတော့အခြေအနေပေးရင်ဆွေးနွေးမယ်လို့မှတ်ချက်ပေးခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကယွန်ဟက်သတင်းကဖော်ပြပါတယ်နော်ဝေနိုင်ငံအော့စလိုမြို့မှာသူရောက်ရှိနေစဉ်တုန်းကတော့မြောက်ကိုရီးယားအဆင့်မြင့်တန်တမန်ဟာအမေရိကန်ပညာရှင်တွေအဆိုရအရာရှိဟောင်းတွေနဲ့တွေ့ဆုံခဲ့တာပါမြောက်ကိုရီးယားမျိုးသမီးတန်တမန်ရဲ့မှတ်ချက်နဲ့ပတ်သက်လို့တော့အမေရိကန်တာဝန်ရှိသူတွေဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူးသမ္မတထရန့်ကတော့ပြီးခဲ့တဲ့လတည်းတုန်းကမြောက်ကိုရီးယားနဲ့ပဋိပက္ခကြီးကြီးမားမားရင်ဆိုင်ကောင်းရင်ဆိုင်ရနိုင်တယ်လို့ပြောဆိုခဲ့ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မဇိုင်းတုံးအစီအစဉ်တွေနဲ့ပတ်သက်လို့ပြဿနာပေါ်နေရတာတွေကိုတန်တမန်ရဲ့နီလန်နဲ့ငင်းငင်းကြမ်းကြမ်းဖြေရှင်းလို့ကြောင့်သူကပြောဆိုထားပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ကနေစနေနေ့ညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာခေတ်သစ်ပိုးလမ်းမကြီးလို့ခေါ်တဲ့ကမ္ဘာလန်တိဆောက်ရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်နေပြည်တော်ကနေဒီကနေ့မနက်ပိုင်းကထွက်ခွာလာခဲ့တဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာကူမင်းမြို့ကနေတဆင့်အထူးလေယာဉ်နဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒေသဆန်တော်ချင်းညနေ9နာရီခွဲမှာရောက်ရှိခဲ့တာဖြစ်ပြီးတော့ဘေကျင်းမြို့နယ်ပဲအစိုးရတရုတ်ပြည်သူ့သမ္မတနိုင်ငံရေးအတိုင်ပင်ခံကွန်ဖရင့်ရဲ့ဒုဥက္ကဋ္ဌမစ္စတာဝမ်ယောင်ကင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေတရုတ်နဲ့မြန်မာနိုင်ငံတာမတ်နှစ်ဦးအပြင်မြန်မာစစ်တမ်းမှုနဲ့တာယုံတာဝန်ရှိသူတွေကလေးသိမ်းမှာကျူဆူခဲ့ကြပါတယ်ဒေါက်တာဆန်းစုကြည်ဟာအဲ့ဒီကနေသူတဲခုံမဲ့ကြောက်ရွံ့ထိုင်နိုင်ငံတော်အေဂီဟာကိုထွက်ခွာခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကလည်းမကြာခင်ကသတင်းထုတ်ပြန်ထားပါတယ်ဒေါက်ဆန်းစုကြည်နဲ့အတူပြည်အောင်စုဝန်ကြီးတွေဖြစ်တဲ့ပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဦးတန်းစင်မောင်၊စောက်လို့ရေးဝန်ကြီးဦးဝင်းခိုင်၊နိုင်ငံသားရေးဒုဝန်ကြီးဦးကျော်တင်နဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဒုဝန်ကြီးဦးအောင်ထူအပြင်တခြားတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလိုက်ပါသွားကြပါတယ်။ဘေကျင်းမြို့မှာမေလ14ရက်နဲ့15ရက်နေ့တွေမှာနှစ်ရက်ကြာကျင်းပပဲဒီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြောင်ကင် IMF အကြီးအကဲခရစ်စတင်းလကရုရှားသမ္မတဗလာဒီမီယာပူတင်အီတလီဝန်ကြီးချုပ်ပေါ်လိုဂျန်တိုလီနီအပါအဝင်ကမ္ဘာနိုင်ငံ29နိုင်ငံကအကြီးအကဲတွေနဲ့ကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်တယ်လို့အမေရိကန်ဘက်ကလည်းတက်ရောက်မှာဖြစ်တယ်လို့ပြောထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့တရုတ်နိုင်ငံကအဆိုပြုတဲ့ဒီခေတ်သစ်ပိုးလမ်းမစီမံကိန်းနဲ့ပတ်သက်ပြီးတော့အကြီးအကျယ်ပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာဘသူဘဝမှန်းမသိတဲ့တနတ်သမားတွေရဲ့လက်ချက်နဲ့ဒီကနေ့မှာပဲဆောက်လုပ်ရေးအလုပ်သမား10ယောက်ထက်မနည်းတည်ဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဂွန်ဒေါစိတ်ကမ်းမျိုးကလမ်းဖောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်လုပ်နေတဲ့အလုပ်သမားတွေကိုမော်တော်ဆိုင်ကယ်နဲ့ရောက်လာတဲ့တနတ်သမားတွေကပစ်ခတ်ပြီးတော့ထွက်ပြေးသွားခဲ့ကြတာပါဒီတိုက်ခိုက်မှုအတွက်ဘသူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာထားတာမျိုးတော့မရှိပါဘူးဂွန်ဒေါပြည်နယ်မှာရှိတဲ့ဘလူးချီစတန်ပြည်နယ်မှာပဲအိုက်ဇက်စစ်သွေးကြွတွေရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ25ယောက်ထက်မနည်းသေဆုံးပြီးတော့40လောက်ရခဲ့တဲ့ဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်တနေ့မှာပဲဒီပစ်ခတ်မှုဖြစ်ပွားခဲ့တာပါပါကစ္စတန်နိုင်ငံမှာမကြသေးခင်ကနေစလို့အိုက်ဇက်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေတိုးမြင့်လာနေတာဖြစ်ပါတယ်
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုငြင်းပွားနေတဲ့ကက်ရှမီးယားဒေသမှာစနေနေ့ကနှစ်ဖက်တပ်တွေအပြန်အလှန်ပစ်ခတ်ပြီးတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရသားနှစ်ယောက်တည်ဆုံးပြီးတော့6ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောလိုက်ပါတယ်။နှစ်ဖက်တပ်တွေအများပြားချထားတဲ့နယ်စပ်မြင်းတစ်လျှောက်ကနော်ရှရာဒေသမှာရှိတဲ့အိန္ဒိယစခန်းတစ်ခုကိုပါကစ္စတန်စစ်သားတွေကစနေနေ့မနက်ကစတင်ပြီးတော့တနက်တွေလက်ပစ်ပုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အိန္ဒိယစစ်တပ်ရဲ့ပြောခွင့်ရဒုဗိုလ်မှူးကြီးမနစ်မာစတာကပြောပါတယ်။ဒါကိုအိန္ဒိယတပ်တွေဘက်ကပြန်လည်ပစ်ခတ်ခဲ့ပြီးတော့တိုက်ပွဲတွေကစနေနေ့နေ့လယ်ပိုင်းအထိဖြစ်နေတော့တယ်လို့လည်းသူကပြောပါတယ်။ပါကစ္စတန်စစ်တပ်ဘက်ကတော့ဒါကိုလက်မခံဘဲညှဉ်းဆန်လိုက်ပြီးတော့အိန္ဒိယတပ်တွေဘက်က2003ခုနှစ်ကအပြည့်ရစာချုပ်ကိုချိုးဖောက်ပြီးအနည်းဆုံး209ခုမှပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒါပြန်ဒီတိုက်ပွဲအတွင်းမှာပါကစ္စတန်အရသား3ယောက်ဒဏ်ရာရသွားတယ်လို့လည်းပြောပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံအလပ်ပိုမြို့အရှေ့ဘက်ကလေယာဉ်ဝင်းတစ်ခုကိုအိုက်ဆက်စစ်သွေးကြွားတွေလက်ထက်ကနေအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်လိုက်ပါတယ်။လာနဲ့ချီပြီးတော့စစ်သွေးကြွားတွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာပဲဒီကနေ့မှာပဲဂျရက်ဂလီစိတ်ကိုအစိုးရတပ်ကပြန်လည်သိမ်းပိုက်ခဲ့တာပါ။စစ်သွေးကြွားတပ်ဖွဲ့အများစုဟာလေယာဉ်ဝင်းတွေကနေပြန်လည်ဆုတ်ခွာသွားခဲ့ကြပြီးတော့အစိုးရတပ်ဖွဲ့တွေကရှင်းလင်းတဲ့စစ်ဆင်ရေးတွေလှုပ်ဆောင်တဲ့နေရာမှာတော့လက်ကျန်အိုက်ဆက်စစ်သွေးကြွားတချို့နဲ့တိုက်ခိုက်မှုအနေချင်းဖြစ်ပွားခဲ့ကြောင်းဗြိတိန်နိုင်ငံအခြေစိုက်စီးရီးယားလူခွင့်ရေးအကဲခတ်အဖွဲ့ရဲ့ညွှန်ကြားမှုကပြောပါတယ်အကြမ်းဖက်စစ်သွေးကြွားတွေထိန်းချုပ်ရာနယ်မြေတွေကိုအစိုးရတပ်ကဆက်လက်ထိုးစစ်ဆင်မှာဖြစ်ပြီးတော့အလပ်ပိုမြို့အရှေ့ပိုင်းဒေသတွေကိုဆက်လက်တိုးချဲ့ထိန်းချုပ်သွားမှာဖြစ်ကြောင်းကိုလည်းစီးရီးယားစစ်တပ်အရာရှိတယောက်ကပြင်သစ်သတင်းဌာနကိုပြောဆိုခဲ့ပါတယ်
2016-17 England Premier League MLB ဘောလုံးပွဲမှာတော့ရောက်စီးသင်းချန်ပီယံဖြစ်သွားပါတယ်။ MLB ပွဲပြီးဖို့နှစ်ပွဲအလို36ပွဲကစားပြီးချိန်မှာရောက်စီးက88မှတ်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။တောက်ကြနေကကစားခဲ့တဲ့ West Brom နဲ့ရောက်စီးပွဲမှာရောက်စီးကတကူးကူးမရှိတဲ့အနိုင်ရတော့ပါတယ်။ရောက်စီးအတွက်ဂိုးကိုတော့လူစားဝင်လာတဲ့ Ben Shorey က82မိနစ်မှာသွင်းယူခဲ့တာပါ။ဒါကြောင့်ရောက်စီးကဒုတိယနေရာက Tottenham Hotspur ထက်10မှတ်အသာနဲ့Premier League Champion ဖြစ်သွားခဲ့တာပါ။ဒါ Chelsea အတွက်တော့ Premier League ဖလားကို5ချိန်မြောက်ရတာဖြစ်ပါတယ်။ဒီကနေ့ကစားတဲ့ Man City နဲ့ Leicester City ပွဲမှာတော့ Man City က2ဂိုးတကိုးနဲ့နိုင်သွားပါတယ်။ Man City အတွက်ဂိုးတွေကိုတော့ Silver နဲ့ Jesus တို့ကသွင်းခဲ့တာပါ။
နဲ့မဆုမွန်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ Beijing မြို့တော်မှာကျင်းပတဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲအကြောင်းကိုတင်ဆက်ပေးကြပါမယ်ဘေကျင်းမြို့တော်မှာကျင်းပမယ့် Belt and Road Forum ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကဒီကနေ့မှတရုတ်နိုင်ငံကိုရောက်သွားပါပြီ။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမားလို့တင်စားခေါ်ကြတဲ့ကပတ်လမ်းမကြီးကနေကုန်သွယ်မှုလမ်းကြောင်းတွေပွင့်လာတဲ့အမျှမြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေမှာလည်းစီးပွားရေးအဆက်ဆံတွေပိုများလာလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ဒီချိန်ထဲမှာပဲစီးပွားရေးနဲ့ကုန်သွယ်မှုတွေမှာတစ်ဖက်သက်မဖြစ်အောင်မြန်မာနိုင်ငံလိုနိုင်ငံမျိုးကကြိုတင်ပြင်ဆင်ဖို့လိုမယ်လို့လည်းထောက်ပြကြပါတယ်။ပြည်စုံကတော့မဆုမွန်ကပြောပြပေးပါလိမ့်မယ်။
တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့ဘေကျင်းမြို့တော်မှာကျင်းပမယ် Belt and Road Forum တက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာမြန်မာကိုယ်စားလှယ်ဖွဲ့ကိုဦးဆောင်ပြီးတော့ဘေကျင်းမြို့တော်ကိုရောက်ရှိသွားပြီးဖြစ်ပါတယ်။စောက်လုပ်ရေးပို့ဆောင်ရေးနဲ့ဆက်သွယ်ရေးစီးပွားရေးနဲ့ကုသရေးဝယ်ရေးစတဲ့ဝန်ကြီးဌာနတွေကတာဝန်ရှိသူတွေပါလိုက်ပါသွားတဲ့ဒီခီးစင်မှာတော့နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးပြမယ်လို့မျှော်လင့်ရပါတယ်။အထူးသဖြင့်ကတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမ်းမကြီးလို့ခေါ်တဲ့ကပတ်လမ်းမကြီးဒီစီမံကိန်းမှာပထဝီဝင်အနေထားရအဓိကခန်းကဏ္ဍကပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့စီးပွားရေးအရာယင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အဆက်အစံတွေလည်းပိုများနိုင်ကြလေရှိပါတယ်။ဒါပေမဲ့လည်းဒီလိုအဆက်အစံတွေများလာတာနဲ့အမျှကမ္ဘာမှာဒုတိယစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့တစ်ဖက်သက်မဖြစ်အောင်ကြိုတင်ပြင်ဆင်ထားဖို့လိုမယ်လို့လည်းမြန်မာရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။အခုဆိုရင်တရုတ်ဘက်ကစီမံကိန်းချဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ဘက်ကမရေးကျွန်းနဲ့ကြောက်ဖြူရေနက်ကွင်းစီမံကိန်းတွေနဲ့ပတ်သက်လို့ဒေသခံနေကြမကျင်းထမှုတွေလည်းပေါ်ပေါက်နေတာပါဒီအတွက်လည်းဒေသခံပြည်သူအကျိုးစီးပွားကိုအကာအကွယ်ပေးတဲ့စီမံကိန်းမျိုးဖြစ်ဖို့အစိုးရအနေနဲ့အာရုံစိုက်ရလိမ့်မယ်လို့လည်းမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကထောက်ပြပါတယ
်ကျောက်ဖြူစီမံကိန်းတစ်ခုပေါ့လေပထမတစ်ခုတော့ပိုင်လိုင်းတွေ့တာပေါ့တော့နောက်တစ်ခုကအခုလောလောဆယ်ရေနံတင်သင်္ဘောကြီးတွေထိုက်နေတဲ့စိတ်ကမ်းပေါ့နော်အဲ့ဟာနဲ့ပတ်သက်ပြီးတော့တော့ကျွန်တော်အခြေအနေကတော်တော်လေးဆိုးသွားနော်ကျွန်တော်မကြခင်လေးတွေလွန်ခဲ့တဲ့နှစ်ပတ်လောက်ကပဲကျွန်တော်မတည်ကျုံကိုရောက်ပြီးပြန်လာတယ်အဲ့မှာရေနံတင်သင်္ဘောကြီးတွေကပ်ပြီးတော့ရေနံတွေကိုပြပါအဲ့မှာတန်ကီ12ခုကိုထည့်ပြီးတော့ပြုတ်ပြီးပဲပို့နေပါပြီဒါပေမဲ့အဲ့ဒီကကြေးရော်တွေရဲ့လူမှုဖွံ့ဖြိုးရေးအနေနဲ့ဟာတော်တော်ကိုဆူဆူဝါးဝါးနေတာရှိပါတယ်ခင်ဗျာဆိုတော့ကတော့ပြုတ်ပြီးဘက်ကဂတိကဝတ်တီနောက်အစိုးရဘက်ကဂတိကဝတ်တီရောဘလို့ဘလို့ရှိမှန်းတော့ကျွန်တော်မသိဘူးပွင့်လင်းမြင်သာမှုလည်းမရှိဘူးအဲ့ဟာနဲ့ပဲဆိုပြည်သူတွေလည်းဘာမှဟိုဖွံ့ဖြိုးတိုးတက်မှုတွေခံစားမှုမရှိတော့တော့ကျွန်တော်တွေးခဲ့ရတယ်ကုတဲ့တီလေသိမ့်မြေသိမ့်ပြဿနာတွေကလည်းတိုးလို့တန်လိုက်ရင်ရှိနေတာတွေ့ရတယ်အဲ့တော့ကျွန်တော်တို့ကယင်းညုံနမောနဲ့ပတ်သက်လာရင်နံပါတ်1ကကျွန်တော်တို့ပွင့်လင်းမြင်သာမှုပေါ့လေပွင့်လင်းမြင်သာမှုနောက်ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေပေါ့လေကျွန်တော်လိုတယ်လို့မြင်ပါတယ
်ရခိုင်ပြည်နယ်လိုပဲအလားတူကချင်ပြည်နယ်မြစ်ဆုံတဝိုက်မှာရေအားလျှပ်စစ်ထုတ်လုပ်ဖို့အတွက်တရုတ်ရဲ့ရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းပြန်မဆောက်အောင်လို့ပြည်တွင်းမှာကန့်ကွက်မှုတွေကပြင်းထန်နေစေဖြစ်သလိုတရုတ်နိုင်ငံဘက်ကလည်းဒီစီမံကိန်းနေနဲ့ပတ်သက်လို့အရက်သားအစိုးရအသင်းနဲ့ဆွေးနွေးမှုတွေရှိနေပါတယ်ဒီအပေါ်မှာကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကတရုတ်အစိုးရရောမြန်မာအစိုးရပါပြည်သူလူထုရဲ့ဆန္ဒသဘောထားကိုနားထောင်ပြီးပြည်သူဆန္ဒကိုမျက်ကွယ်ပြုတဲ့စီမံကိန်းမျိုးတွေဘဲပြည်နယ်မှာမှဇွတ်မလုပ်စေချင်ဘူးလို့အကြံပြုပါတယ်
အဓိကကတော့ပြည်သူလူထုရဲ့အသံကိုနားထောင်ပေးဖို့ပါ ကဒီမိုကရေစီခေတ်လေးရောက်လာပြီဆိုတော့ဒီကောင်းဆောင်တွေကဟိုတရုတ်ကောင်းဆောင်တွေပဲဖြစ်တယ်ကျောညမာနကကောင်းဆောင်တွေပဲဖြစ်တယ်ဒေတာခံပြည်သူလူထုရဲ့သဘောထားသူတို့ရဲ့အသံ public voice ကိုအလေးထားဖို့လိုအပ်ပါတယ်အဲ့ဒါကိုဥပေက္ခပြုလို့မှဇွတ်လုပ်မယ် solution တော့မကောင်းနိုင်ပါဘူးအဲ့ဒါကြောင့်မလို့ဒီဟာအခုပြည်သူလူထုကလူလားဒလားမလူလားဒလားဒီစမန်ကိကို talk ခံတာ talk ခံတာဆိုတဲ့ကြာလေလာတိရှိပြီးမှဒီလိုတို့သဘောထားနဲ့တရားတွေဆုံးဖြတ်ဖို့ရှားမှမှန်ကန်နိုင်မယ်လို့ယူဆတယ်ဗျ။အဲဒီလိုတို့ရဲ့သဘောထားဆန္ဒကိုမဆန့်ကျင်မဲ့လို့ပြောလို့ဒါကြောင့်မလို့ပွင့်လင်းမိတာမို့အဓိကဖြစ်တယ်ဗျ။
တရုတ်နိုင်ငံကနေအရှအရှေ့လယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်းလန်းရေလန်းနေနဲ့ဆက်သွယ်မဲ့ကမ္ဘာလမ်းကြီးကြောင့်ဒီကမ္ဘာလုံးအတွက်ကုန်သွယ်ရေးအကျိုးအမြတ်တွေရရှိမယ်လို့တရုတ်နိုင်ငံကပြောဆိုထားတာပါ။ဒီလမ်းကြောင်းပေါ်မှာရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကတော့တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုတွေအခြေခံအဆောက်အအုံတွေဖွံ့ဖြိုးရေးလုပ်ငန်းတွေရရှိဖို့အတော့ကိုကြိုးစို့ဆရာတန်နေကြပါတယ်ဒါပေမဲ့လို့ဖွံ့ဖြိုးပြီးနိုင်ငံတွေအတွက်ဘလို့အကျိုးမြတ်တွေရနိုင်မလဲဆိုတဲ့အပေါ်မှာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးတရုတ်ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေခွဲခြားမှုမရှိဘဲတာဒူညီမြတိုးတက်ရေးကိုမြှင့်တင်မှုအတွက်ရည်မှန်းထားကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကတော့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်
မဆုမွန်တင်ဆက်ထားတာပါခုတစ်ခါမှတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးကြပါမယ်မြန်မာလူထုရဲ့ရေရှည်ကျန်းမာရေးအတွက်တဘာဝနီးနဲ့စိုက်ပျိုးတဲ့ organic လို့ခေါ်နေကြတဲ့စိုက်ပျိုးရေးနည်းလမ်းကိုအားပေးလှုံ့ဆော်တင်တယ်လို့ organic စိုက်ပျိုးရေးကျယ်ပြန့်မှုတွန်းအားပေးသူတွေကပြောပါတယ် organic သီးနှံတွေဟာတဘာဝအတိုင်းစိုက်ပျိုးထားတာဖြစ်ပြီးတော့ဓာတ်ပစ္စည်းတွေမပါတဲ့အတွက်စိုက်ပျိုးသူအသီးသီးအနေနဲ့ကိုယ်နိုင်တဲ့လောက်စိုက်ပျိုးပြီးတော့အရေးအတွက်များများထွက်နိုင်အောင်လှုံ့ဆော်ကြဖို့ကိုယ်တိုင်စိုက်ပျိုးထုတ်လုပ်နေသူထင်ရှားတဲ့အနုပညာရှင်တွေကလည်းတိုက်တွန်းထားပါတယ်မြန်မာ organic စိုက်ပျိုးရေးလက်ရှိအခြေအနေနဲ့အနာဂတ်လားလာတွေကိုတော့ဒီသတင်းပတ်ရဲ့မြန်မာတခွင်စီစဉ်မှာကိုကျော်သိန်းကတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံဟာစိုက်ပျိုးရေးနိုင်ငံဖြစ်တာနဲ့အညီနှစ်ပေါင်းများစွာကတည်းကတဘာဝနီးလန်းတွေနဲ့စိုက်ပျိုးရေးလုပ်ငန်းကိုလုပ်ကင်လာကြတာပါကမ္ဘာမှာနီးပညာတွေပြောင်းလဲလာတာနဲ့အမျှစိုက်ပျိုးရေးကဏ္ဍမှာလည်းအပြောင်းအလဲတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းတဘာဝတန်းစိုက်ပျိုးတဲ့နီးလန်းတွေစားဓာတုပစ္စည်းတွေကိုအသုံးပြုပြီးတော့စိုက်ပျိုးတာကပိုများလာပါတယ်မြန်မာနိုင်ငံမှာလည်း1989ခုနှစ်ရောက်တဲ့အခါစိုက်ပျိုးရေးသွင်းအားစုပံ့ပိုးခြင်းဆိုတဲ့အစိုးရအစီအစဉ်နဲ့ပလဲဓာတ်မြေဩဇာကိုစပြီးအသုံးပြုခဲ့ကြရပြီးတဲ့နောက်ပိုင်းတခြားအမျိုးမျိုးသောဓာတ်မြေဩဇာတွေကိုပါသုံးစွဲလာကြတော့တာပါပဲဓာတ်မြေဩဇာများများထက်ရင်အသီးနှံတွေများများထွက်တဲ့ဆိုတဲ့အယူဆဟာလည်းစာပြေးရေးလုပ်ငန်းလုပ်သူတွေကြားမှာကြေပြန့်သွားခဲ့ပါတယ်ဓာတုပစ္စည်းပါတဲ့အစားအသောက်တွေကြောင့်လူတွေရဲ့ကျန်းမာရေးအပေါ်ဘယ်လိုထိခိုက်တယ်ဆိုတာကို organic စာပြေးရေးအကြောင်းဟောပြောစီရင်ပြီးစာအုပ်တွေရေးသားထုတ်ဝေနေတဲ့ဦးဘွန်နေဦးကရှင်းပြပါတယ
်သူတကဘာလို့သွားသိရလဲဆိုလို့ရှင်ကျွန်တော်တို့ရဲ့တက်တန်းတွေတိုးလာတာသွားတွေ့ရတယ်နောက်ပြီးတော့အရွယ်မတိုင်ခင်မှာအိုမင်းလာတာတွေသွားတွေ့ရတယ်နောက်အရွယ်မတိုင်ခင်မှာမဖြစ်တဲ့ရောဂါတွေဖြစ်လာတာသွားတွေ့ရတယ်ဥပမာကျွန်တော်စီးကြိုလို့သွေးလို့ရောဂါမျိုးဒီလိုယောဂမျိုးကကျွန်တော်တို့တစ်ချိန်လုံးကဆိုလို့ရှိရင်အသက်60နာနီးမှဖြစ်တဲ့ယောဂမျိုးဆိုပြီးဆိုတယ်အခုကငယ်ရွယ်စွမ်းမားကိုဒီဥစ္စာလေးဖြစ်နေတယ်လေးဘနာဆိုတဲ့ယောဂမျိုးဒါမျိုးကမဖြစ်ရင်ကိုအမျိုးသမီးလောကမှာခင့်မမီတဲ့ပုံစံဖြစ်နေတယ်ကျွန်တော်တို့နိုင်ငံမှာအရင်တော့ဒါတွေရှိလည်းမရှိဘူးမကြားလည်းမကြားခဲ့ဘူးဘာကြောင့်ဖြစ်တယ်ဆိုတာလဲကျွန်တော်တို့မသိခဲ့ဘူးအရင်တော့ဒါပေမဲ့ဒါကိုပြန်ပြီးတော့ကျွန်တော်တို့ကျမကြီးလိုက်စားတဲ့သူတွေဒါကိုလိုက်ပြီးတော့ analyze လုပ်ကြည့်တဲ့အချိန်ကျတော့ဒီအစားအသောက်မှာ food chain မှာသွားတွေ့ရတယ်
ဒီအခြေအနေကိုသတိထားမိတဲ့ဥပုန်နေဦးဟာဒီပေါ်မှာတူညီသူတွေနဲ့စုပေါင်းပြီး less chemical more natural ဆိုတဲ့ခေါင်းစဉ်နဲ့ဓာတုလျှော့ချသဘာဝနီးကျကိုများများသုံးဖို့ဆိုပြီးလွန်ခဲ့တဲ့၈နှစ်ကတည်းက organic စိုက်ပျိုးရေးကိုလှုံ့ဆော်တွန်းအားပေးလာကြတာပါဒါဟာတမျိုးသားလုံးကျန်းမာရေးအတွက်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တာကြောင့်ဓာတုပစ္စည်းမသုံးတဲ့သဘာဝမျိုးစားအကြောင်းတောင်းသူတွေကိုပညာပေးစီရင်ရတယ်လို့ဥပုန်နေဦးကပြောပါတယ
် organic ဆိုတာကသဘာဝသိပ်ပံနီးကြဖော်ဆက်ထားတဲ့မြေဩဇာကို organic မြေဩဇာလို့ခေါ်တယ်။အဲ့ဒီအတွက်သိပ်ပံနီးကြသွားတာအောင်တဘာဝကိုသိပ်ပံလေးပေါင်းထည့်ပေးလိုက်တာပဲ။အဲ့ဒီအတွက်အချိုးအစားဘယ်ဟာဆိုလို့ရှိရင် ratio ကဘလောက်ထည့်တယ်။ဥပမာပြောမယ်ဆိုရင်ကျွန်တော်ဟိုလင်းတို့ချီကဘလောက်ထည့်တယ်။ကြက်ချီကဘလောက်ထည့်တယ်။ gypsum ကြောက်မုံကဘလောက်ကျွန်တော်ဝါရွက်ကဘလောက်ကဘာမြေကြီးရဲ့ပထမဆုံးမြေလွာလို့ခေါ်တဲ့ top soil ကဘလောက်ကောက်ရိုးကဘလောက်အဲတော့စသဖြင့်အဲ့အချိုးအစားလေးတွေကိုတော့တိတ်ပန်နီးကြတွတ်ဆပြီးထည့်လိုက်တဲ့အပေါ်မှာဒီမြေစီယာဆိုလို့ရှိရင်အရန်အစွမ်းမြင့်တဲ့မြေစုဖြစ်လာတယ်
။ organic စိုက်ပျိုးရေးမှာအဓိကအကြအဆုံးတစ်ခုကဒီသဘာဝမြေဩဇာပါ။ ဒီလိုသဘောမျိုးစာကိုအစောဆုံးစွန့်ဦးထုတ်လုပ်သူတွေထဲမှာဒေါ်အေးယူနယ်လေတဦးအပါဝင်မှာလွန်ခဲ့တဲ့9နှစ်ကျော်မှာစလုပ်ဖို့စဉ်းစားခြင်းတုန်းကအခုချိန်လောက်လူတွေသိမ့်မသိလာသေးတဲ့သဘောမျိုးစာကိုထုတ်ဖို့စဉ်းစားဖြစ်ခဲ့ပုံကိုဒေါ်အေးယူနယ်ကအခုလိုပြန်ပြောပြပါတယ
်ကျမနိုင်ငံရေးအချင်းသူတယောက်ဖြစ်တယ်အဲ့ဒီအတွက်ကိုပိုင်လုပ်ငန်းတစ်ခုကိုလှုပ်ချင်တယ်ပြီးတော့လူတွေကိုအကျိုးပြုတဲ့လုပ်ငန်းလည်းဖြစ်ချင်တယ်အဲ့ဒါကြောင့်ကျမလေးလာပြီးတော့ဒီသဘောမီးကြစိုက်ပျိုးရေးတွေနဲ့စိုက်ပျိုးရေးကျမရေးအတွက်ကောင်းမယ်နောက်ပြီးတော့တောင်သူလယ်သမားအများစုနဲ့စိုက်ပျိုးတဲ့လူရန်စားအများစုနဲ့လေကျမတွေ့ခြင်းပဲအားကြောင့်မလို့ဒီအလုပ်ကိုကျမအလုပ်လိုက်တာ
ဓာတုပစ္စည်းတွေသုံးပြီးစိုက်ပျိုးထုတ်လုပ်ထားတဲ့သီးနှံတွေဟာလူတွေရဲ့ကျန်းမာရေးအတွက်အန္တရာယ်ကြီးတယ်ဆိုတာကိုသိလာပြီးကိုယ်တိုင် organic စိုက်ပျိုးထုတ်လုပ်သူတူဖြစ်လာသူကတော့တစ်ချိန်ကနာမည်ကြီးစတူဒီယိုအစိုးရပလေးဘွိုင်းတန်းနိုင်ပ
ါကျွန်တော်ကအဲ့တုန်းကဩစတြေးလျမှာနေနေတော့ shopping တွေ Friday Saturday ဆိုကျွန်တော် grocery shopping တွေအဲ့ဒါတွေတွေ့တော့အဲ့ဈေးတွေကကြီးတယ်ကျွန်တော်လည်းမစားနိုင်ဘူးအဲ့ဒါဒီဘက်ကဟာပဲကျွန်တော်စားရတာပေါ့အဲ့ဒီမှာ organic 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 ဆိုတဲ့ခါကျ organic ကိုလေ့လာတဲ့ခါကျ organic ဆိုကနတပါပါကြက်ချေးတို့အဲ့ဒါစိတ်ချေးတို့နွားချေးတို့ဒီနဲ့လှုပ်ပြီးတော့မှရတဲ့ organic အဲ့ဒီကောင်က certified မရှိဘူးလူတွေရဲ့ကျန်းမာရေးအတွက်ကိုကောင်းနေပြီးတော့မှအခုကဘာမှာပါပစ္စည်းထုတ်ထုတ် organic ဆိုတဲ့အမှတ်တစိုက်ပါလို့ရှင်လူတွေကအဲ့ဒီဥစ္စာကိုပို့ပြီးတော့သုံးဆွဲတယ်အခုကဘာကြီးတစ်ခုလုံးရဲ့အမြင်ကပြောင်းလဲလာ
အခုဆိုရင်ဦးတန်းနိုင်ဟာတဘာဝတိုင်းစိုက်ထားတဲ့ရဲရိုသီးကိုဘယ်လိုဓာတုပစ္စည်းနဲ့မှမရောပဲအဆင့်ဆင့်ပြုတ်ပြင်ပြီးတော့ပလင်းသူပြီးဩစတြေးလျနိုင်ငံကိုပြန်တင်ပို့နေပါပြီဒီ organic စိုက်ပျိုးထုတ်လို့ရေးထိတဲ့ဘိုးဘီကျပြန့်လာဖို့အတွက်မျောလင်းချက်ကြီးကြီးမားမားထားပါတယ်လို့ဥပ္ပဏီဦးကပြောပါတယ်။တဘောမျောစာထုတ်လို့ရောင်းချသူဒေါ်အေးယူနယ်ကလည်းသူ့ဆက်ယုံနေနဲ့ဆိုရင်ဝယ်လူအားကများနေပြီးလုံလောက်အောင်မထုတ်နိုင်သေးတာကြောင့်တကယ်ရေရှည်သုံးဆွဲမဲ့သူတွေကိုပဲဦးစားပေးရောင်းနေရတယ်လို့ပြောပါတယ်။ကိုယ်တိုင်စိုက်ပျိုးထုတ်လို့နေသူဦးသန်းနိုင်ကတော့ organic စိုက်ပျိုးရေးပိုကျပြန့်ပြီး organic တည်တည်ဝလံသီးနှံတွေများများထွက်နိုင်ဖို့ရာတနင်္ဂနွေပိုင်းစိုက်ပျိုးရေးတွေများများလှုပ်ကြဖို့တိုက်တွန်းပါတယ
်လူတယောက်တည်းကနေအေက90 strawberry စိုက်မယ်ဆိုလို့ရှိရင်တော့သူက chemical သုံးတော့မှာပဲဆိုတော့တယောက်တည်းကအဲ့လောက်အေကအများကြီးကို organic ဆိုတာလေငွေရင်းတဲ့ပန်းတွေကမလွယ်ဘူးအဲ့တော့တနင်္ဂနွေလေးတွေတနင်္ဂနွေလေးလူတွေအများကြီးစိုက်လို့ရှိရင်ဒါကြောင့်လေ Australia တို့ America တို့မှာစိုက်သွားရင် organic ခါလေးကစပွဲကုန်လေးတေးသေးလေးချစ်တယ်ဈေးတော့ကြီးတယ်အဲ့ပေါ်အဆုံရှိတယ် organic ဆိုအဲ့လိုလေးတော့ကျွန်တော်ဟိုဆရာလောက်တာတော့မဟုတ်ဘူးကျွန်တော်ခံစားပြီးမြင်တာအဲ့လိုလေးဆင်တော့ဖြည်းဖြည်းဖြည်းဖြည်းပြောင်းသွားလိမ့်မယ
်လက်ရှိအချိန်ထိကတော့မြန်မာနိုင်ငံရဲ့ organic စိုက်ပျိုးရေးဟာတကယ်ကိုနှုတ်နယ်ပါသေးတယ်ဒါပေမဲ့လည်းဓာတုမျိုးဩဇာတွေရဲ့ဘေးထွက်ဆိုးကျိုးကိုလူတွေပိုသိလာဂျမ်းမာရဲ့အတိတ်တရတွေပိုရှိလာကြမယ်ဆိုရင်တော့သိပ္ပံနီးကျသဘာဝအတိုင်းစိုက်ပျိုးထုတ်လုပ်တဲ့သီးနှံတွေကိုဗိုးပြီးရွေးချယ်လာကြမယ်လို့ organic ကိုအားပေးသူတွေကမျောလင့်နေကြပါတယ်ခင်ဗျာ
ခုကြော်သိင်းတင်ဆက်ထားတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခုတစ်ခါမှတော့သတင်းတော်မှတ်စုစီစဉ်ကိုတင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကအဆုံးသတ်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ဟာအောင်မြင်တယ်လို့ဆိုကြပေမဲ့လည်းတစ်ဖက်မှာလည်းရခိုင်ပြည်နယ်ကလူခွင့်ကျိုးဖောက်မှုဆိုတာတွေနဲ့ပတ်သက်လို့မေးခွန်းထုတ်ခံနေရတာတွေဆန္ဒပြတာတွေနဲ့လည်းကြုံတွေ့ခဲ့ရပါတယ်ဥရောပ၃နိုင်ငံနဲ့ Vatican နန်းတော်တို့ကိုတွားရောက်ခဲ့တဲ့ဒီ၉ရက်ကြာခီးစဉ်အခြေအနေတွေနဲ့သုံးသပ်ချက်တွေကိုဒီတစ်ပတ်ရဲ့သတင်းတော်မှတ်စုစီစဉ်မှာ VOA သတင်းတော်မန်းမြင့်ခိုင်ကတင်ဆက်ထားပါတယ်ရှင
်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပတဲ့ ASEAN ထိပ်သီးစည်းဝေးပွဲတက်ရောက်ပြီးတဲ့နောက်မေလ၁ရက်နေ့ကစပြီးဘယ်ဂျီယံ၊အီတလီ၊ဗြိတိန်၊ဥရောပ၃နိုင်ငံနဲ့ဗာတီကန်နန်းတော်ကို၉ရက်ကြာတွားရောက်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့မေလ၄ရက်နေ့ကဝါရှင်တန်မြို့တော်မှာကျင်းပတဲ့အမေရိကန်နိုင်ငံသားဝင်ကြီးရက်စ်ထေလာဆန်နဲ့အာဆီယံနိုင်ငံသားဝင်ကြီးတွေတီးခြားတွေ့ဆုံပွဲကိုမတက်ဘဲဥရောပခီးစဉ်တွားရောက်ဖို့ရွေးချယ်ခဲ့တာပါ။ကမ္ဘာနိုင်ငံရေးအခင်းအကျင်းမှာအခရာကြတဲ့အမေရိကန်ပြည်ထောင်စုကိုမတွားပြဘဲ ဥရောပခီးစဉ်တွားရောက်တာဟာမြန်မာပြည်ရဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ဥရောပရဲ့နိုင်ငံရေးအရာရောဗန်နာရေးအရာပါပံ့ပိုးကူညီမှုတွေနဲ့ဆက်ဆက်တယ်လို့မြန်မာနိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရေးလေလာသူဒေါက်တာရန်မျိုးသိန်းပြောပြတာကတော့
တကယ်တမ်းပြောမယ်ဆိုရင်တော့ဒီဒေါက်ဆန်းစုကြည်ရဲ့ကျွန်တော်တို့ဥရောပခီးစဉ်ဟာနော်ဒီအမျိုးသားပြန်လည်တက်မြက်ရေးယုံကြည်မှုတည်ဆောက်ရေးနောက်ပြီးတော့ပြည်တော်စုငြိမ်းချမ်းရေးနဲ့အဖြစ်ခက်ရက်စဲရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအတွက်နော်လက်ရှိအခြေအနေမှာလိုအပ်နေတဲ့ဟိုနိုင်ငံရေးအရထောက်ခံမှုနဲ့နော်ဘဏ္ဍာရေးအရအထောက်ပံ့ပေးမှုတွေရဖို့အတွက်အဓိကသွားခဲ့တဲ့ခီးစဉ်တစ်ခုလို့တော့ကျွန်တော်ကသုံးသပ်ပါတယ
်ဒေါက်ဆန်းစုကြည်ဟာသူ့ရဲ့ဥရောပခီးစဉ်တွင်ပြည်ထောင်ပြင်းမကြီးအပါဝင်အခြားနိုင်ငံခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့သလိုဗာတီကန်နန်းတော်မှာကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်နဲ့တွေ့ဆုံခဲ့ပြီးမြန်မာနဲ့ဗာတီကန်မြို့ပြနိုင်ငံကြားတန်တမန်ဆက်ဆံရေးထူထောင်ဖို့နှစ်ဖက်သဘောတူညီချက်ရခဲ့ပါတယ်။အဲ့ဒီခီးစဉ်တွင်ဥရောပတိုင်းပြည်တွေဘက်ကလည်းမြန်မာပြည်ရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်ရင်းငြိမ်းချမ်းရေးအတွက်အထောက်ပံ့ပေးရေးရခိုင်ပြည်နယ်အရေးနဲ့အသွင်ကူးပြောင်းရေးကာလအခက်အခဲတွေကိုအဓိကထားဆွေးနွေးခဲ့ပါတယ်။တဖက်မှာလည်းဒေါက်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်ခံရပါသေးတယ်။ဒေါက်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ကအတိုင်းဝိုင်းနှစ်ခုကြားအကွဲပြဲဖြစ်စီမဲ့အကြံပြုချက်တွေကိုလက်ခံမှာမဟုတ်ဘဲစုံစမ်းစစ်ဆေးရေးအဖွဲ့တွေဆေးလွတ်ဖို့ဆိုတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အပေါ်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုဥရောပခီးစဉ်တွင်ထပ်လောင်းပြောကြားခဲ့ပါသေးတယ်။လန်ဒန်မြို့တော်ဝင်တဲ့မြို့တော်ကောင်စီကပေးတဲ့ Freedom of the City ဂုဏ်သူဆောင်ဆုကိုဒေါက်ဆန်းစုကြည်လက်ခံရယူတဲ့နေ့မှာလဲရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ကချင်လူမှုအဖွဲ့အစည်းတချို့ကဆန္ဒပြခဲ့ကြပါတယ်။တချိန်တည်းမှာပဲထောက်ခံသူတွေက We Stand With You ဒေါက်ဆန်းစုကြည်ဆိုတဲ့တံပြန်လှုပ်ရှားမှုလုပ်ခဲ့ကြပြီးဒီလှုပ်ရှားမှုအပေါ်ထောက်ခံကြောင်းလန်ဒန်မြို့တော်ဝင်ကလည်းပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်နောက်ဆုံးနေ့မှာပြည်ထောင်ကမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခဲ့ပြီးဖွဲ့စည်းပုံပြင်ရေးဟာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဆက်ဆက်နေတယ်လို့ပြောဆိုခဲ့ပါတယ်
။ကျမတို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဆိုရင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကဒီဇိုင်းမမဆန့်ကျင်ခဲ့ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းစံထားတွေနဲ့မကိုက်ညီဘူးဆိုပြီးတော့ဒီပြည်သူစံတာခံယူပွဲလုပ်ခဲ့တဲ့အခါကျမတို့ဆန့်ကျင်ခဲ့ပါတာ။ဒါပေမဲ့လည်းကျမအမြဲပြောပါတယ်ကျမတို့နိုင်ငံမှာအရေးကြီးဆုံးကဘာလဲဆိုတာဟာတရားဥပဒေစိုးမိုးရေးပဲ။ဘာဖြစ်လို့တရားဥပဒေစိုးမိုးရေးကအရေးကြီးလဲဆိုတော့တရားဥပဒေစိုးမိုးရေးမရှိဘူးဆိုရင်ဒီနိုင်ငံဟာတည်ငြိမ်နိုင်မှာမဟုတ်ဘူး။တည်ငြိမ်နိုင်မှုမရှိတဲ့နိုင်ငံဟာဘယ်လိုမှငြိမ်းချမ်းရနိုင်မှာမဟုတ်ဘူး။အခုဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာအင်တာမဆက်နွှဲနေပါတယ်။ဒီ NCA လက်မှတ် NCA သဘောတူညီမှုထဲမှာကိုဒါပါပါတယ်။ဒီကျင့်ပင်လုံးညီလာခံကနေဒီညီလာခံတစ်ဆင့်ဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်တဲ့ Federal ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုတစ်ခုဖြစ်အောင်လို့ပြည်ပင်တောင်းနေသွားရမယ်ဆိုတော့ပါပြီးသားပ
ါတကယ်တော့ဒေါက်ဆန်းစုကြည်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့ဖွဲ့စည်းပုံအကျပ်တဲကိုတပြိုင်တည်းဖြည့်ရှင်းတင်တယ်လို့ဒေါက်တာရန်မျိုးသိန်းကသုံးသပ်ပါတယ
်ကျွန်တော်ကတော့ဟိုငြိမ်းချမ်းရေးရမှဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လို့ရမယ်ဆိုတော့เนาะစဉ်းစားချက်ကိုကျွန်တော်ကတော့ဟိုလက်မခံဘူးတကယ်တမ်းပြောမယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိအကျပ်တဲမှာเนาะဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲဟာအင်မတန်မှနော်အရေးကြီးတယ်လို့ကျွန်တော်မြင်တယ်အဲ့ဒီအခါကျတော့နော်ပြည်တွင်းငြိမ်းချမ်းရေးအကျပ်တဲနဲ့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲကိုအနိုင်ဆုံးပေါ့လေတပြိုင်တည်းဖြည့်ရှင်းဖို့လိုအပ်တယ်လို့မြင်တယ်တစ်ခုပြီးမှတစ်ခုဖြည့်ရှင်းလို့မရဘူးလို့ကျွန်တော်မြင်တယ်နောက်ငြိမ်းချမ်းရေးအကျပ်တဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲဟာတစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်နေတယ်လို့မြင်တယ်တစ်ခုကြီးဟိုတစ်ခုစီပေါ့လေတီးခြားခွဲပြီးတော့ဖြည့်ရှင်းမယ်ဆိုလို့ရှိရင်လက်တွေ့ကြတဲ့နော်ဟိုဖြည့်ရှင်းမှုဘက်ကဥတီနိုင်မှုခဲရင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဒေါက်ဆန်းစုကြည်အခုတစ်ခေါက်နိုင်ငံရဲချားတွားရောက်နေတဲ့တချိန်ထဲမှာပဲရန်ကုန်မြို့တာကေတာမြို့နယ်နဲ့မင်္ဂလာတောင်ညွန့်မြို့နယ်တွေမှာလူမျိုးရေးပြိပက္ခဖြစ်အောင်တွေးထိုးလုံဆောင်တဲ့စူပူမှုတွေဖြစ်ခဲ့တာမို့ပြည်သူတွေအနေနဲ့စိုးရိမ်ခဲ့ကြတာပါဒီကနေ့မှာတော့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအိန္ဒိယတရုတ်နိုင်ငံမှာလုပ်နေတဲ့ Baden Rouge Forum for International Cooperation ထိပ်သီးအစည်းအဝေးကိုတက်ရောက်နေပြီဖြစ်ပြီးဒီခီးစဉ်အပေါ်အများကစိတ်ဝင်တစားစောင့်ကြည့်နေကြပါလိမ့်ရှင်
မမြင့်ခိုင်တင်ဆက်ထားတဲ့သတင်းတော်မှတ်စုစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေမကြခင်မှာတင်ဆက်မဲ့ဒုတိယပိုင်းစီစဉ်ဒီမှာတော့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြဖို့လည်းရှိပါတယ်။ VOA ကနေခုလိုထုတ်လွှင့်နေတဲ့ Radio စီစဉ်ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet ဆိုင်မျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မေလ23ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရင်းထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့50တိပြင်းလိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့ဒိုင်းလေလိုင်းစီစဉ်ကိုနားဆင်ကြရမှာပါ။စီစဉ်ထုတ်လွှင့်ရေးမှူးမဆုမွန်နဲ့ကိုအောင်အောင်တို့တင်ဆက်ထားတဲ့စနေနေ့ညဒိုင်းလေလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
စနေနေ့ညတည်းရဲ့လေလံဆွေးနွေးကန်အစီအစဉ်ကကြိုးစားပါရယ်ဒီကနေ့ကျွန်တော်တို့အဓိကဆွေးနွေးမယ့်အကြောင်းအရာကတော့ဒီပြပမှာတွားရောက်ပြီးတော့ပညာသင်ကြားခဲ့သူတွေသူတို့တွေဒီပြောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေအောက်မှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုတွေလုပ်ကံကြတဲ့အခါမှာဒီကျောင်းတွေတက္ကသိုလ်တွေသင်တန်းတွေဖွင့်တဲ့အခါမှာသူတို့တွေအနေနဲ့ရင်ဆိုင်ရတဲ့ခက်ခဲတွေနောက်ဒီခက်ခဲတွေကိုဘယ်လိုရင်ဆိုင်ကျော်လွှားနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးသွားမှာပါဒီဆွေးနွေးပွဲမှာပြန်နိုင်ဆွေးနွေးမဲ့သူတွေကတော့မတ်မေပလဲသွယ်ပါသူက Smile Education Training Institute ဆိုပြီးတော့အဖွဲ့ဖွဲ့ထားပြီးတော့ဒီဆရာဆရာမတွေရဲ့သင်ကြားပြသမှုဘိုင်းမှာအရေးသေးမြန်မာလောက်အောင်သင်တန်းပေးနေသူဖြစ်ပါတယ်မင်္ဂလာပါမတ်မေပလဲသွယ်ခင်ဗျာတဲ့လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရစေမင်္ဂလာပါရှင်အ
ားလုံးကိုနှုတ်ဆက်ပါတ
ယ်ဟုတ်ကဲ့နောက်တစ်ယောက်ကတော့ဒေါက်တာကျော်မိုးထွန်းပါနောက်ဒေါက်တာကျော်မိုးထွန်းဟာနယူးယောက်ဘတ်ပုတ်ကလီကတက်ကတူနဲ့ရေးတက်ကတူတွေမှာPhD ဘွဲ့ရအောင်ပေါ့ပညာစီးပုခဲ့ပါတယ်သူကအခုကမှမြန်မာပြည်ကိုပြန်ပြီးတော့ Parmi Tech သို့ထူထောင်ဖို့ကြိုးပမ်းနေပါတယ်လောလောဆယ်မှာတော့ Parmi Institute ဆိုပြီးတော့ဒီအဖွဲ့ဖွဲ့ပြီးတော့သင်တန်းတွေပေးနေပါတယ်မင်္ဂလာပါကိုကျော်မွထွန်းရေ
ဟုတ်ကဲ့ခင်ဗျာမင်္ဂလာပ
ါဟုတ်ကဲ့နောက်တစ်ယောက်ကတော့မတ်တူတူမှာပါမတ်တူတူမှာဟာထိုင်းနိုင်ငံ Rangham Tech သို့မှာပညာရေးဆိုင်ရာချီမံခံခွဲမှုမဟာဘွဲ့ရရှိခဲ့သူဟာသူကပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ရဲ့အတွေ့အမှုတစ်ဦးလည်းဖြစ်ပါတယ်မင်္ဂလာပါမတ်တူတူမှာ
ဟုတ်ကဲ
့ပါခင်ဗျာကျွန်တော်တို့အခုဒီစပြီးတော့ဟိုအရင်ဆုံးမတ်မေပလဲသွယ်ကိုမေးမြန်းခြင်းပါတယ်ဆိုတော့မတ်မေပလဲသွယ်တို့အနေနဲ့ဒီ Smile Education Training ပေါ့လေဆရာဆရာမတွေကိုဒီအရေးသေးမြန်မာလောက်အောင်သင်တန်းတွေပေးနေတဲ့အခါမှာဘယ်လိုအခက်အခဲမျိုးတွေကိုအဓိကရင်ဆိုင်ရပါလဲခင်ဗျာ
ဟုတ်ကဲ့ရှင်ဒီရေးဆိုင်ရအခက်အခဲကြီးကတော့အများကြီးပေါ့နော်ဒီဆရာဆရာမတွေရဲ့ပညာရေးကဏ္ဍကအရင်အရေးကြီးတယ်အာကျွန်မဒီ teacher training တွေကိုပြည်နယ်နဲ့တိုင်းနယ်မှာတောင်းရောက်ပို့ချတဲ့နေရာမှာဆရာဆရာမရဲ့လိုအပ်ချက်တွေပေါ့နော် teacher teaching methodology တွေနေမကပဲနဲ့အမ်ပေါ့နော်ဒီဆရာဆရာမတယောက်ရဲ့အမ်လိုအပ်ချက်ဘဝအတွက်တာလိုအပ်ချက်တွေအများကြီးရှိတာကိုလေတွေ့ရတယ်ပြီးတော့ teacher training တပို့ချတဲ့နေရာမှာခုနကပေါ့နော်ဒီပညာရေးဒီတိုင်းရဲ့ပြည်နယ်မှာရှိတဲ့ပညာရေးတာဝန်ကိုထမ်းဆောင်နေတဲ့မြို့နယ်ပညာရေးမှူးတိုင်းပညာရေးမှူးပေါ့နော်ကျမတို့ training တပို့ချမယ်ဆိုလို့ရှိရင်ဒီ permit ပေါ့နော်ခွင့်ပြုချက်အမိန့်ကိုကျမတို့စောင့်ရတယ်တလက်စာထဲမှာဒီဆရာဆရာမတွေရဲ့က teaching methodologies ကသူတို့ကအရင်ကိုလိုအပ်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ခုနကကျမတို့ဒီပညာရေးခန္ဓာနေနိုင်ငံတော်ကိုတိဆောက်မဲ့နေရမှာဆရာဆရာမတွေအားလုံးကအခုကဘာပေါ်မှာဒီကနေ့ updated teaching methodology စီကိုသူတို့ကရက်မှတ်နေကြတယ်အဲ့တော့ ဟိုနိုင်ငံတော်ကလည်း BEE ဒီတင်နန်းနေပို့ချရဲတလက်စားရဲမှာတဲ့နောင်လာမဲ့လေးနှစ်တာကာလအတွက် master plan ဆိုပြီးရောက်နေပေါ့နော် teachers education အတွက် college တွေကိုဖွင့်ဖို့စီစဉ်နေရဲ
့အ
ဲ့ကမှလည်းဆရာဆရာမ ratio နဲ့တောင်းမူတောင်းတာ ratio ပေါ့နော်အဲ့ဒါတွေကလုံးဝမမျှပါဘူ
းအဲ့
တော့တတော့တနေရာနေပြီးရောက်နေခုနကလူအပ်နေတဲ့ပညာရေးဆရာမရေးသွေးနှင့်တဲ့ကနာရီကိုဖြစ်စည်းဖို့ရအတွက်အများကြီးပံ့ပိုးပေးဖို့လိုတယ်
။ဟုတ်ကဲ့
။ challenges တွေကတော့ခုနကကျွန်မတင်ပြသွားတဲ့အထက်မှာလည်းတချို့ပါသွား
တယ်။ဟုတ်ကဲ့ဟုတ်ကဲ့မတ်မေပလက်တွေကျွန်တော်တို့ဟိုဒီအသေးစိတ်ကိုတော့နောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးရအောင်ပါ။အခုတခါမေးချင်တာကတော့ဟုတ်ကဲ့ဟိုဒေါက်တာကျော်မိုးထွန်းပါ။ဒေါက်တာကျော်မိုးထွန်းဝင်ရောက်ဆွေးနွေးပြပါအောင်ခင်ဗျ။ဟု
တ်ကဲ့။ဆိုတော့အခုအခက်အခဲတွေဆိုတော့ကျွန်တော်ဟိုဒီ institution နဲ့ပြောမယ်ဆိုရင်တော့ဗောနော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုဒီပုဂ္ဂလိကအာပညာရေးအဥပဒေဗောနော်အဲ့ဒါတွေလည်းမထွက်သေးတာတခြားနောက်တစ်ပိုင်းကဒီကျွန်တော်တို့လိုမျိုးအာမြန်မာနိုင်ငံကိုပြန်ရောက်လာတဲ့လူငယ်တွေဗောနော်ဒီလူငယ်တွေဆိုပညာရေးမှာဝင်ပြီးတော့အာသုံခွန်ဆိုင်လုပ်နေတဲ့လူငယ်တွေအများကြီးပဲရှိပါတယ်ကျွန်တော်လိုမျိုးပဲသူတို့တွေအကုန်လုံးကလည်းဒီလိုမျိုး not for profit ဗောနော် NGO စိတ်တန်နဲ့အကျိုးမြတ်မရှာတဲ့စိတ်တန်နဲ့လာပြီးတော့လာလို့ဖို့ရောက်လာကြတယ်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့လည်းဟိုဘောနော်ဥပဒေနဲ့ကောင်းကောင်းဘောနော် NGO တော့ဖွဲ့လို့ရတယ်ဘောနော်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့ဒီရနိုင်တဲ့အခွင့်အလမ်းတွေဘောနော်ကတော်တော်နည်းနေပြီးတဲ့ဟာမှာဒီအလုပ်လုပ်ရတဲ့ခါမှာကျွန်တော်တို့ဒီလိုမျိုး NGO လုပ်ငန်းတွေရောလုပ်ရတဲ့ခါမှာတော်တော်နှောင့်နှေးမှုတွေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီ institution နေနဲ့ကြည့်ပြောပြမယ်ဆိုဒီ major ကြီးနှစ်ခုပေါ့နော
်ဟုတ်ကဲ့
ပထမတစ်ခုကတော့ဒီ private education act မှာထွက်တရားတကြောင်ဒုတိယတစ်ခုကဒီလိုမျိုး NGO လုပ်ငန်းတွေလုပ်ချင်နေဆိုရင်ဒီလိုမျိုးအတိအကျဟိုရှင်းရှင်းလင်းလင်းခွင့်လန်းတွေမရသေးတာတကြောင်ပေါ့နော်အဲ့နှစ်ကြောင်ကတော့ကျွန်တော် institution နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့
နောက်တစ်ခုကကြတော့ကျွန်တော်တို့ဒီပေါ့နော်ចောင်းသားတွေပေါ့နော်ចောင်းသားចောင်းသူတွေ
ကိုဒေါက်တာကျော်မိုးထွန်းရေကျွန်တော်တို့အဲ့ဒီအပိုင်းတချို့အပိုင်းတွေကိုကျွန်တော်တို့နောက်ကြတော့မှဆက်ပြီးတော့ဆွေးနွေးရအောင်ပါအခုတခါကျွန်တော
်
ဟုတ်ကဲ့အလှပေးချင်တာတော့မတ်တူတူမှာပါမတ်တူတူမှာဝင်ရောက်ဆွေးနွေးပြအောင်ခင်ဗျာ
ဟုတ်ကဲ့ပါဆရာအဟုတ်ကျွန်မလည်းဒီပေါ့နော်ဒီပညာရေးနဲ့ပတ်သက်တာတင်ယူပြီးတော့ကိုပြန်လာတဲ့အချိန်မှာပို့တည်ကြတာကျွန်မတို့ပညာရေးစနစ်ပြောင်းဖို့လိုတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ပညာရေးစနစ်ပြောင်းဖို့လေခါတော့ပညာရေးစနစ်မှာအဓိကကြားတဲ့ဆရာတွေနဲ့ပတ်သက်တဲ့ကဏ္ဍကိုကျွန်တော်တို့မဟိုလုပ်ဖို့အတွက်ဟိုကဆန္ဒရှိတယ်အဲ့အတွက်ကျွန်တော်ဆရာကြီးနဲ့ပတ်သက်တဲ့ဟာကိုကျွန်တော်တို့လုပ်တယ်ပေါ့အဓိကကတော့အဲဘာလို့ရွေးချယ်လဲဆိုတော့အဲ့လိုအချိန်မှာကျွန်တော်တို့နိုင်ငံရေးအပြောင်းအလဲတွေထူးခြားမဖြစ်သေးတဲ့အချိန်မှာကျွန်တော်တို့ဒီအဲဟိုမူဝါဒရေးရာကိစ္စတွေအပြောင်းအလဲဖို့ခက်ခဲနေတဲ့အချိန်မှာကျွန်တော်တို့စာသင်ငန်းစေပြောင်းလဲခြင်းတော့ကျွန်တော်တို့အဲဝင်လို့ဖို့လိုတယ်အဲ့ဒီမှာတော့ဆရာကြီးကအရေးကြီးရယ်ဆိုပြီးတော့ကျွန်တော်တို့ကဒီဆရာကြီးနဲ့ပတ်သက်တဲ့သင်တန်းတွေကိုလုပ်ဖို့လိုတယ်ဆိုရယ်ယူဆရှိအဲ့ဒီယူဆကိုကျွန်မလက်ခံတဲ့အတွက်ကျွန်မဆရာကြီးနဲ့ပတ်သက်တဲ့သင်တန်းအောင်လုပ်တယ်သူပြတော့ကျွန်မစာသင်ခန်းတွေခက်စွန်းကာချောင်းချိန်ဖို့အတွက်တော့ကျွန်တော်လက်ရှိကျင့်သုံးနေတဲ့ဒီအလို့ချက်မှတ်တင်ယူတဲ့စာသင်ခန်းတွေမှာကျွန်တော်စဉ်းစားခွင့်တို့ကျွန်တော်မေးခွန်းမေးခွန်းတို့ကျွန်တော်ပေါ့နော်ဆိုရယ်ဒီဒီမိုကရေစီအလေးချက်တွေမရှိဘူးအဲ့ဥစ္စာတွေကိုပေးနိုင်တဲ့တင်တန်းတွေပေါ့အဲ့မတော်တော်လို့ကြည်တွေပေါ့ကျွန်မတို့အဲ့ဒီဥစ္စာတွေကိုကျွန်မတို့ပြီးဖို့အတွက်ဆုံးဖြတ်ပြီးတော့ကျွန်မဆရာကြီးဥစုနဲ့ကျွန်မတင်တန်းတွေစပီးခဲ့တယ်ပေါ့အဲ့တော့ဘာလို့အထက်ကဲစတွေ့လဲဆိုတော့တင်တန်းတွေပေးတဲ့အခါမှာတော့အဓိကကကျွန်မတို့ဒီစာသင်ခန်းတွေကိုကြောင်းမှုလို့ရခုနကစဉ်းစားတွေးခေါ်တဲ့စာသင်ခန်းတွေကြောင်းမှုလို့ရဆိုတဲ့ idea မှာတော့ get သိမ့်မတွေ့ဘူးအလုံးဆရာကြီးကလက်ခံနဲ့ကြောင်းမှုတော့လို့ရပေါ့ဒီ logistic system အရာပေါ့နော်ဒါပေမဲ့အဲ့မှာဘာအခက်တဲဖြစ်တယ်ဆိုတော့အဲ့ချိန်မှာကျင့်သုံးနေတဲ့ကျွန်မဆမ်ဝဲစနစ်တို့နောက်ကျွန်မတို့ဒီအလွတ်ကျတဲ့စနစ်တို့ပေါ့နော်စစ်စေးရေးပုံစံတွေပေါ့နော်အဲ့ဒီပုံစံတွေကအခန္ဓာဖြစ်တယ်လက်ရှိကျင့်သုံးနေတဲ့ဟာတွေကမူဝါဒရဥဒေရတိတိကျကျပြတ်ထန်းတာမဟုတ်ပဲねကျွန်တော်တို့ဘ ਹੁ ကလမ်းညွန်တဲ့အတိုင်းပဲဆရာတွေကဒီဆက်ဟိုလိုက်ပြီးတော့ဒီဆက်သင်ခန်းမှာဒီသင်ကြားပေးနေရတဲ့ခါကျတော့ကျွန်တော်တို့ပြီးတဲ့သင်တန်းတွေကပြီးလိုက်တဲ့သင်တန်းကနီးစနစ်တွေကကောင်းတယ်သူတို့ပြန်ပြီးတော့အသုံးချရတဲ့နေရာမှာအခက်အခဲဖြစ်နေအောင်တွေ့ရပေါ့အဲ့တော့ကျမချုပ်ပြီးပြောလို့ရှိရင်တော့အဓိကပြဿနာကတော့ကျမတို့မူဝါဒမှာ gap ဖြစ်တာကိုတွေ့ရခုနကကိုတော်မိုးဆရာကျော်မိုးထွန်းလေးပြောသွားတာတွေ့ရပေါ့တကယ်တမ်းကျမတို့က di kena ke lupa ingin lo di bawa ingin sura ad ubi diri cuma muara dia si ni mesti kacau lo nak kaya kene ha di kata tu ya siapa
nak
mau ingin dia kekem
okay ba nanti di bawa cina lo napa yang cakap ma
cuma lo di muara dia orang lo kuar cuma lo sesuatu pun teromiau alam supaya lo cuma lo muara iya dia orang le lo kuar lo sura lo dia ini cuma lo senam dia tu sebiro supaya lo lo sana di muara iya
เดี๋ยวเราสู้ไปลูกชายมึงมาเลยจะมาป้องไว้ตั้งแต่เกิดแล้วเนาะโอเคป่ะไอ้มาเลยแค่ยังใช่ป่ะจะมาเอาไปมาเจ้าบ้านไม่ใช่โอเคป่ะเกรงโอเคป่ะจรวดกูดีใจเลยเรื่องส่วนนี้กันสิจะมาเวียนเอาส่วนนี้บุเรื่องนี้มาอย่างนี้ดูว่าเราไม่ทำผิดไปเลยไม่ทำฮะที่บริเตนออกซ์ฟอร์ดบรุ๊กส์เทคดูมาสิ่งไงบ้าตาเย็นเนี่ยตั้งใจลากันดูว่าตัวดีมีมาพี่มาเปลี่ยนไปแล้ว
เอ่อจม้าจะไล่มาอาจจะคงอาการเป็นซีโซบีโร่จังที่คือสักเข็มคนละแค่บาร์เลยเอ่อจม้าดูจม้าดีจังคนนี้อะไรเยอะจังก็ดีโรงงานเขียนปอนอตองที่บาร์บายัดคือเนี่ยอาการในปัตตาบีโร่ไฟแนนซ์ในปัตตาบีโร่ออดินในปัตตาบีโร่บลูมิโอโรงงานก็มาตะเกียร์เลือดด้วยต้องช้ำเลยสุดาโอ้อุติบีโร่ตินชาลาวะไปเมื่อจม้ารู้ประมาณว่าชีวิตแค่แค่อะไรตินชาอยู่ปอนเสียรู้แล้วคุณอาเปียวเปียวตัวบีบีสุดาเลยโอ้บลูคอมเลยจม้ารู้ว่าจะรอดี โรงงานเว้นสรโรงงานเว้นยาวได้ใช่มากูเซ็ตคอนโทรลเซ็ตคอนฟิเดนเนี่ยปอนเซ็ตสเตอร์ปองงานยูสไตล์เนี่ยตัวเจมาร์เลยแต่เมื่อเด็กๆจะรอคลีเรียโอ้อารมณ์ยูพิมลาเว้นเนี่ยโหตัวชาติยากูยันสไลยันเหล่านี้ละปีอะไรเข้ามาจะว่าจะมาโรอารมณ์ยูซัดซัดดิ้งใจไปมาตัวตัวนี้แค่ชีบาร์เลยอะไรอยู่ที่เจมาร์ว่าอารมณ์ยูจะมาโรตัวเย่โมเทตเตอร์อารมณ์ยูเชนเจอร์เหล่านี้อะไรสุดาที่เจมาร์ว่าโอเค
โอเคว่ะสรุปจริงๆกูน่าไม่ไปเลยตัวรู้ดอกจอมมุทนอมัตตุมารู้พี่ตัวเรื่องเทเรมาจริงๆน่าเลยตลอดสรุปเช่นอ่ะที่กูที่สาธิตย้อนในพื้นที่ดอกเต็งจ้าไปเรื่องขมากูน่ารู้ว่าตั้งแต่ยังในเชื่อสิบดอกที่ชุดลูกอะไรไปนี่มาอันนี้มือเรื่อยสรุปมีจริงๆน่าเลยมีว่าเรื่อยสรุปที่มีมาในเงี้ยมาปอลีที่นัทท้องสังหารเราการในปีรอมีโอกาสเป็นยังไงอุบลีสูบีรอดาอุติบิวพิจารณ์ปีว่าสรุปที่อุบลีก้าก็บลาวที่เอา
ที่ปกติก็จะเอาเนี่ยพัฒนาไปแล้วถ้าเกิดพิเศษไปแล้วถ้าจะมุ่งทางส่วนนี้ไปว่าไงโอเคสิฮะตอนแรกอุตส่าห์เนี่ยก็เนาะจังหวะที่เราณท้องเนี่ยสั่งเลยเซปเทมเบอร์มาที่นั่นไม่ยืดหูวิโดที่ปิวไหลไปเลยแต่ไม่ไอ้เราไปมาเลยตัวที่จังหวะที่มีมาในเงี้ยที่ยายอุบลี เนี่ยพัฒนาไปด้วยกันเนาะโอ้เจ้าหน้าเรียนมาจีนเนี่ยดารีเลชีดารีกันเนาะดารีเนี่ยพัฒนาไปด้วยที่เนี่ยโอ้โปรเทคเลยที่เขาดารีเลชีไปเลยดารีเราทำบ่อนเนาะคู่เราจะโน้ดีมีมาที่ยายมีมาในเงี้ยที่ยายอุบลีนี่เนี่ยเราดับเพื่อนล้อเราทวดีบีบ่อนเพื่อนล้อทวดีดับไปไหมจะโน้ดีอุบลีบ่อนเนาะเซกเตอร์ล้อลูกเราเข้าเราบ่อนเนาะไออุบลีเดียเราทวดีบ่อนเนาะไอเราดี ดีเซ็กตัวล้อดีที่เด private education act ตัวมีอายุเยอะสิบาร์เลยเนาะอะไรดีตีดิ่งก็ทวดดีเลยข้าจารุจันนุลูกอะไรดีเนี่ยแค่เคนี่ดีมีอายุเยอะสิบาร์เลยโอเคคู่น้องส่งนี่เนี่ยรับผิดนี่เนี่ยทวดทวดอะไรบ่เนาะดีNESP ตัวเนาะรับผิดมาเราจันนุลูกตีเราก็เราดีเย็นว่าหูเย็นว่าCSอะไรพวกนี้สิบาร์เลยไอCSเอาเปลี่ยนดีดอกโอ้เนเน่ลีมูแมนดีดอกบ่เนาะNESPตัวทวดทวดอะไรลูกจันนุลูก ที่ไต้หวันเราเนี่ยเนี่ยบ่เนาะอะไรเลยดิลูมิโอตัวนี้ที่ความเมตตาบ่เนาะดิลูมิโอลีนี่สิ่งที่เราพูดเรื่องการทัดทวดเองทัดทวดไปดูบาสเซโลมเลยตัวเราเลยที่ใจเลยจันโอ้ไม่ตีได้เปล่าไอ้ดิลูมิโอที่เนี่ยข้าจารย์จันโอ้ลีเนี่ยที่ในไงไอ้ตัวนี้อะไรบลูที่ในgovernment sectorใบมาเลยจันโอ้บลูที่ไหนมาไว้กูอ่ะมเลยตัวเราเลยจันโอ้ question ทุกอย่างใช่ไหมเลยจันโอ้ลูมิโอจูมิ่ง for profit โหบ่เนาะ not for profit จูมิ่งไม่ใช่เลยเจ้าหนี้นี่เนี่ยจะเป็นดิลูมิโอเอ็นยูนี่เนี่ยจะเป็นอะไรที่ private education act ก็ตีจะมาทัดดีเลยก็จะจันโอ้ลูเดี๋ยวบาลูลูลูมเลยมาตีเปล่าคุยดีดอจันโอ้approachมาเราจันโอ้ลูลูดีเลยลงงานมาเรา ที่จันโอ้เราตักตัวอีท่องเนี่ยนะบ่เนาะnot for profit จูมิ่งไม่ใช่เลย private publicly ก็ตักตัวอีจีทุกท่องเนี่ยนะบ่ไอท่องบูตัวเลยจันโอ้ยินว่าตักเคเร่ ကျောင်းပေါ့နော် board college ကpresident နဲ့လည်းကျွန်တော်စကားပြောပြီးတော့ပါပြီသူတို့တွေကလည်းကျွန်တော်တို့တက္ကသိုလ်ကြီးဒါပေါ်ပေါက်လာတယ်ဆိုရင်ပေါ့နော် board college ကနေပြီးတော့ကျွန်တော်တို့ဒီ parami တက္ကသိုလ်မှာ၄နှစ်တက်သွားပြီးသားကျောင်းသားတွေကို bachelor's degree ပါ board college ကနေပြီးမယ်ပေါ့နော
် okay ကျွန်တော်တို့ရင်ကျွန်တော်အဲ့ဒီအကြောင်းကိုကျွန်တော
်ဒီမြန်မာနိုင်ငံမှာဒီလိုမျိုးပေးလို့ရလားမရလားဆိုတော့လည်းကျွန်တော်တို့မသိသေးဘူးပေါ့နော်အဲ့တော့ကျွန်တော်ခုနကပြောတဲ့ဟာကိုပြန်ချီရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေအတိအကျမရှိသေးတဲ့အခါကျတော့ကျွန်တော်တို့လည်းလုပ်ရတယ်စိတ်ငြိမ်စိတ်ငြိမ်ဖြစ်နေတာအများကြီး
ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါဆိုတော့ကျွန်တော်မက်တူတူမောင်မေ့ချင်ပါတယ်မက်တူတူမောင်က NNE ရမှာလဲဒါအတွေ့အမှုတူဆိုတော့ပေါ့လေပညာရေးဥပဒေရေးဆွဲရမှာလဲ NNE ရနဲ့ညှိနှိုင်းခဲ့တာတွေရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုအခုလိုပညာရေးဥပဒေရေးဆွဲပြီးတဲ့နောက်ပိုင်းမှာရောနောက်ထပ်ဒီလိုပို့ပြီးတော့ဒီလုပ်ငန်းကိုင်ကိုင်းနေလောက်ရလွယ်ကူအောင်နောက်ထပ်နည်းဥပဒေတွေထွက်လာဖို့ဟိုဘလောက်ဘာကြောင့်ကြံ့ကြံ့နေရလို့ထင်တာပါလဲ
။ဟုတ်ကဲ့ကြာ။ဟိုခုနကကျွန်မထုံးပြရတဲ့အချိန်မှာကျွန်မ2014 2015မြို့သားပညာရေးဥပဒေအကြောင်းပါသွားရပေါ့နော်။ကျွန်မတကယ်တော့အဲ့ဒီ2014မှာကစက်တင်ဘာမှာမြို့သားပညာရေးဥပဒေထွက်တယ်။ဟိုကြောင့်ဒီဒီမိုကရေစီပညာရေးလှုပ်ရှားမှုတွေကနေပြီးတော့ဒီကဟိုမြို့သားဥပဒေကိုပြင်ဆင်ဖို့ပြောရတဲ့ကျွန်မ2015မှာအခါဒီမြို့သားပညာဥပဒေကိုပြင်ဆင်တဲ့ဥပဒေထွက်တယ်အဲ့တော့ဥပဒေကတော့ရှိပြီဒါပေမဲ့အဲ့ဒါနဲ့ဆက်ဆက်တဲ့ဆက်ဆက်ဥပဒေဆက်ဆက်နည်းဥပဒေတွေမှာတော့ကျမတို့အခုတည်းကမထွက်ရှိသေးဘူးပေါ့နော်ဒါကတော့ပြဿနာတစ်ခုဖြစ်တယ်အဲ့တော့ကျမတို့တခုအဲ့တော့2014မှာလဲကျမတို့အငင်းပွားတယ်2015ဥပဒေပြင်ဆင်တဲ့ဥပဒေထွက်လာတော့လဲထပ်ပြီးတော့ဒါအငင်းပွားတဲ့ဥပဒေတရားဖြစ်ပဲရှိခဲ့အဓိကဘာလို့ပြောချင်တာလဲဆိုတော့ကျမတို့ခုနဒီအာဘူးအကြံပေးခဲ့ကြလဲဆိုတော့ဘာလို့အငင်းပွားနေသေးတယ်ကျမတို့အဖြေရလက်ကောင်းအဖြေမထွက်သေးဘူးလို့ပြောတာကျမတို့ academic freedom လို့ပြောတယ်ကျမတို့ပညာရေးလွတ်လပ်ခွင့်ပြဿနာပါအဲ့တော့ကျမတို့ပြီးခဲ့တဲ့ကာလတွေကနေကျမတို့ဒီပညာရေးစနစ်ကိုပြောင်းတဲ့ခါကျတော့ကျမတို့ပုံစိုးဝင်မှုရှော့ချတဲ့ပညာရေးကိုတောင်းဖို့လိုတယ်ပညာရေးလွတ်လပ်ခွင့်ရှိဖို့လိုတယ်ဆိုပြီးအကြံပေးပေမဲ့ထွက်ပေါ်လာတဲ့အမျိုးသားပညာရေးဥပဒေတွေကအဲ့ဒါကိုအပြေဝအာမခံတဲ့အပြေဝအထောက်ပံ့ပြုတဲ့ပညာရေးဥပဒေတွေဖြစ်မလာဘူးပေါ့ဒါကြောင့်ခုနကပြောတဲ့ကျမတို့ကိုယ်ပိုင်အကြောင်းပဲကိုယ်ပိုင်အကြောင်းတွေဖွင့်တဲ့နေရာမှာလဲကျမခုနဆက်ဆက်ပြီးတော့ကျင်တာပါ။ဥပမာအခြေခံပညာအကြောင်းတွေဖွင့်တာရှိမယ်အစင်မြင့်ပညာရေးအကြောင်းတွေဖွင့်တာရှိမယ်။အခုဥပမာကိုယ်ပိုင်အကြောင်းနဲ့ပတ်သက်တဲ့ပုဂ္ဂလိကအကြောင်းဆိုလဲပုဂ္ဂလိကအကြောင်းရဲ့ဥပဒေတွေခုနကမူဝါဒတွေကတိကျရှင်းလင်းပြီးတော့ပြတ်သားဖို့လိုရဲဟိုတိကျရှင်းလင်းဖို့လိုရဲလို့ထင်တယ်။အဲ့ဒါတွေနဲ့အေးရရင်ဆက်ဆက်တဲ့ new ဥပဒေတွေအခုထိမထွက်ဘူး။ဆိုလိုချင်တာကအခုတမောင်ဒီနေ့ထိရနေတဲ့အဲဟိုအပြောင်းလဲကမပုပ္ပိကအကြောင်းတွေဖွင့်မယ်ဆိုပုပ္ပိကအကြောင်းတွေရဲ့ပညာရေးရည်မှန်းချက်တွေပညာရေးတန်ဖိုးထားမှုတွေနဲ့သူ့ရဲ့တရားတင်ယုံညွန်းနဲ့ပင်ကြားနည်းစနစ်တွေနဲ့ကျွန်တော်တွားခွင့်မရှိဘဲနဲ့ပုပ္ပိကအကြောင်းဖြစ်ဒီမှတ်ပုံတင်လိုက်ပြီဆိုတာနဲ့အခြေခံပညာစစ်အကြောင်းတွေဆိုလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့တင်ယုံညွန်းနဲ့ကိုပဲတင်ပြီးတော့အစိုးရရဲ့စံပေးပွဲမှာကိုပဲဝင်ပြီးတော့ဟိုပါတော့ဟိုစစ်ပြီးနေရတယ်ဆိုတော့ဒီအပညာဒီပုဂ္ဂလိကအကြောင်းတစ်ခုရဲ့ပေါ့နော်အနှစ်သာရကပျောက်နေတယ်ပေါ့နော
်ဆိုတော
့ကျွန်တော်ပညာရေးလွတ်လပ်ခွင့်လို့ပြောရင်ကျွန်တော်ဒီ public education လို့ပြောရင်အများနဲ့သဆိုင်တဲ့အစိုးရပညာရေးစနစ်တွေလည်းလွတ်လပ်ဖို့လိုတယ်လို့ကျွန်တော်ဒီ private sector မှာလည်းလွတ်လပ်ခွင့်ပေးဖို့လိုတယ်အဲ့ဒါရင်းနဲ့ပတ်သက်တဲ့ဥပဒေတွေကတော့ဒီကနေ့အထိဟိုပါတိတိကျကျနဲ့ရှင်းရှင်းလင်းလင်းတော့မထွက်ထားသေးဘူးပေါ့နော
်ဟုတ်ကဲ့ပါ
ကျွန်တော်ဒီမှာဆိုလို့ကျင်တာအယူဆပိုင်းမှာလည်းပြဿနာရှိတယ်အနှစ်သာရပိုင်းမှာလည်းပြဿနာရှိတယ်နောက်လူထုံးလုံးကြီးပိုင်းမှာလည်းဒီဥပဒေတွေဥပဒေတွေအခုတည်းတော့ရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့အဲ့ဒါတွေတော့ကျမတို
့
ထပ်ပြီးတော့အကြံပြုဟိုအကြံပြုတိုက်တွန်းတင်တယ်လို့ထင်ပါတယ်အားလုံးပေါ့နော်ဒီအရင်နဲ့ပါဝင်ပြတ်ပြတ်တဲ့တွေ့ရအောင်
ဟုတ်ကဲ့ပါဟုတ်ကဲ့မမေပလဲသွဲကိုမေးချင်ပါတယ်ခင်ဗျဒီ2016ပေါ့လေဟိုလွန်ခဲ့တဲ့နှစ်အတွင်းမှာပဲဒီအမျိုးသားပညာရေးမူဝါဒကော်မရှင်ဆိုပြီးတော့အစိုးရလည်းဖွဲ့စည်းပေးထားပါတယ်ဆိုတော့အဲ့လိုကော်မရှင်ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာရောဘာတွေဟိုထူးခြားတိုးတက်လာတာတွေရှိပါလဲခင်ဗျာ
ဟုတ်ကဲ့ပညာရေးဝန်ကြီးကသူ့ရဲ့ဒီပေါ့နော်ဒေါက်တာဦးမျိုးသိန်းကြီးပြောထားပြီးတော့အင်တာဗျူးလုပ်ထားတယ်ဒီနေ့ပြီးတော့မတ်လ29ရက်နေ့မှာပေါ့နော်ဒီ Ministry of Education ကနေပြီးတော့လေတိုးတက်ပြောင်းလဲလာတဲ့ဒီ2016ကနေ2021ပေါ့နော်မြို့သားပညာရေးမဟာဗျူဟာစီမံကိန်းကိုဟိုတနှစ်တာအတွင်းတိုးတက်အောင်လုပ်ဆောင်ခဲ့တဲ့အရာတွေကိုကျွန်မလေ့လာတွေ့ရှိရတယ်ပေါ့နော်အဲ့တော့ခုနကမတူတို့ကောခုနဒေါက်တာကျော်မိုးထွန်းတို့ကဆွေးနွေးရတဲ့ခေတ်မှာလေဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့တော်တော်လေးဆွေးနွေးခဲ့ပြီးလိုအပ်တာတွေလည်းဖြည့်ဆက်ပြောခဲ့တယ်တစ်ဖက်မှာလည်းကျွန်မတွေ့လိုက်ရတာကဒီဒီ2030ပေါ့နော်တခုပေါ့နော်အဲ့ဒါ Inchon Declaration မှာဒီကျမတို့ quality education နဲ့ quality assurance ကိုရအောင်ဟိုလုပ်ပေးရမယ်အရာလေးတွေကိုလည်းကျမထပ်ပြီးတော့ဖြည့်ဆက်ပြီးတော့ပြောခြင်းနဲ့တစ်ခါကလေဒီ inclusive education teachers education teachers training intensive go in house training go service
ဒီရခုလက်ရှိတခြားထွင်ရည်လေယူနေတာတွေလည်းတွေ့ရတယ်။တဖက်မှာလည်းဒီ
ဒီအခုတော့မဟုတ်ပညာရေးအဖွဲ့အတွက်တင်ညွှန်းဆောင်ဒီရေးသားနေတဲ့ပြင်တခြားဒီတင်နန်းတွေပေးနေရမှာလဲပါဝင်နေသူတူဦးဖြစ်ပါတယ်ကိုအောင်ခိုင်ဆွေးနွေးပေးပါခင်ဗျာဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့ဒီလေးလိုင်းပေါ်မှာအခုဆွေးနွေးဖို့ရောက်နေတဲ့သူလေးနောက်တစ်ယောက်လည်းရှိပါတယ်ကိုအောင်ခိုင်မှာကိုအောင်ခိုင်ဟာတိုင်းမြန်မာနေဆက်ကပညာရေးလုပ်ငန်းတွေမှာထဲထဲဝင် ညနေဆောက်ကြရအထူးသဖြင့်ကျောင်းသားတွေရဲ့နားလည်သဘောပေါက်မှုကိုဒါအဓိကထားပြီးတော့ကြည့်ကြည့်တာလည်းပေါ့နော်ဆိုလိုချင်တာ facts တွေပတင်းချက်လက်တွေကိုဒါအများဆုံးပြတာပြီးတော့ကျောင်းသားတွေရဲ့စိတ်ကျဉ်သုံးသပ်နိုင်တဲ့ဆွမ်းအားကိုနည်းနေတာကိုတွေ့ရတယ်ဗျာအဲ့ကျွန်တော်တို့ကဒီအခုခုနကပြောရတဲ့ဟိုဆီမားရှိရတယ်ဗျာဆီမားဆိုလို့ favorite ဒီပညာရေးစနစ်ကိုတွားတဲ့ solution ကျွန်တော်တို့ရပါတဲ့ကျောင်းသားတွေကိုလည်းကိုယ်တိုင်ဒီမှာစဉ်းစားသုံးသပ်နိုင်တာရှိတယ်ဒီနေရာရေးစနစ်မျိုးဖြစ်ဖို့အတွက်ဆိုလို့ရှိရင်အဲကျွန်တော်တို့ကဒီတင်ယူနန်တွေကိုကြောင်းလဲပြဖို့ပြနိုင်မှာလို့ပါတယ်။အဲတင်ယူနန်တွေကလည်းအားရလေတော်တော်ကြောင်းသားတွေရဲ့ဒီကိုယ်ဟာအဖြစ်ကိုကိုယ်တိုင်ရှာပြီးတော့ဒီလုံနိုင်တဲ့ပညာရေးမျိုးစနစ်မျိုးဟောဖို့ကောင်းတဲ့အာမခံချက်ပြနိုင်တဲ့ပြင်တင်ယူနန်တွေကျွန်တော်တို့ကကြောင်းလဲပြဖို့လိုပါတယ်ဗျာ။အဲနောက်တစ်ချက်မှာပဲခုမှဆက်ဟိုအရင်ဆက်မှာပြောရတယ်ကျွန်တော်လည်းဆက်ဆက်မှာရဲ့ training ပေါ့နော်။အဲဒီချက် training တွေပြီးတဲ့အခါမှာလည်းတရားတွေကကျွန်တော်တို့ဒီဆက်ဆက်မှာတွေဒီကြောင်းလဲပုံမှာလည်းကျွန်တော်အများကြီးအဆင်ပြေရမှာဗျာအခုကျွန်တော်လက်ရှိကျွန်တော်အမီနာဖဝန်ကျမှာတွေ့နေရတဲ့ဆရာဆရာမတွေမှာအခုဒီအစိုးရအနေနဲ့စမ်းသပ်နေတဲ့အခုမူလာဒန်းလောက်အဆင်
ဟုတ်ကဲ့
တာဝန်စမ်းသပ်ပြီးတော့လုပ်နေတဲ့အဲ့ဒီကသင်ကြားရေးပုံစံတွေပေါ်မှာမှသူတို့အနေနဲ့လိုက်ပါနိုင်ဖို့တော်တော်လေးခဲနေတာတွေ့ရတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့
ကျွန်တော်ကျွန်တော်ဒီပညာရေးဥစ္စာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဒီပြည်နယ်အစိုးရရောဒီအခုချက် NGO sector တွေရော private sector တွေရောဆရာဆရာမတွေရောအပြင်ကျွန်တော်တို့ရဲ့ပညာရေးပို့အားကောင်းမှုတက်ဆိုကျွန်တော်တို့ရဲ့မိဘတွေတောင်းသားမိဘတွေပါဝင်နိုင်တဲ့လို့အတွက်ခွင့်ပြုရတာကိုပြင်နေလို့ဆို
ဟုတ်ကဲ့ပါဟုတ်ကဲ့ပါကွန်ကန်ကျေးဇူးပါခင်ဗျာဟုတ်ကဲ့ပါကွန်ကန်ကျေးဇူးပါဆိုတော့ကျွန်တော်တို့ဒါအစီအစဉ်ကလည်းမကြခင်ဒီ5မိနစ်လောက်ဆိုရင်တော့ပြီးဆုံးတော့မှာပါဆိုတော့ဒီအခုတော့ဟိုအီးမေးလ်နဲ့ဝင်လာတဲ့ဟာတခုကိုကျွန်တော်တို့ဖတ်ပြခြင်းပါတယ်ရန်ကုန်မြို့ကမောင်ပဆိုပြီးတော့အီးမေးလ်ပေးပို့ထားပါတယ်မတ်အီးတန်စင်ကြီးဖတ်ပြပေးအောင
်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ဘလို့ပဲပြန်လာပြပရမြန်မာတွေမြန်မာပြည်ပြန်လာမယ်ဆိုတော့ဝမ်းသာရတာပေါ့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်တာကောင်းပါတယ်အဓိကအချက်ကသူတို့ပြန်လာပြီးလုပ်တဲ့လုပ်ငန်းတွေအောင်မြင်ရင်မူရတာပွားရတာပေါ့ဗျာမြန်မာပြည်မှာလက်ရှိပညာသင်ကြားနေတဲ့ကျောင်းသားကျောင်းသူတွေကျောင်းသားမိဘတွေရဲ့ဘဝကိုတော့ထူးခြားပြီးအထောက်အကူပြုမယ်မထင်ပါဘူး။လိမ်မသွားရင်ပဲတော်လှန်ပေါ့။ပညာသင်စရိတ်တွေကတန်းနဲ့ချီတာမို့မိဘအများစုကတတ်တိုင်မယ်မထင်ပါဘူးဆိုပြီးသူကရေးသားထားတာ
ပါ။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဆိုတော့ဒါကတော့ဒီအီးမေးလ်နဲ့ရေးသားပေးပို့ထားတဲ့စာပေါ့လေ။ဆိုတော့ကိုကျော်မိုးထွန်းကိုမေးချင်ပါတယ်။ဆိုတော့ဒီမြန်မာနိုင်ငံမှာအခုလက်ရှိဖွင့်ထားတဲ့ဒီပုဂ္ဂလိကကျောင်းနေနဲ့အခုဒေါက်တာကျော်မိုးထွန်းတို့ဖွင့်လှစ်နေတဲ့ကျောင်းနေသင်တန်းနေနဲ့ဘယ်လိုကွာခြားမှုရှိလဲဆိုတော့ဆွေးနွေးပြပါခင်ဗျာ။ထပ်တူတူလေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ကျွန်တော်ဒီမြန်မာရန်ကုန်အတွင်းမှာဖြစ်ဖြစ်ပေါ့နော်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ဒီ not for profit ဆိုတဲ့အကျိုးမြတ်
mesyare cawni belau sih leh tu lah, jono systematically lo macia di bau, jono le aitu le cemia di bau. Tapi ni jono tiga lo kalau ni mana ingat aku sih ni cawni azu bono, kono publik a cawni azu ha for profit bono, for profit cawni ba. So lo jono ait for profit cawni ini ni tu lah le di jono tiga lo the business registration ชีอะไรชีจ๋าเลยปะเนาะจนเราก็เอ็นจีโอเล่มเนี่ยไปจนเราจ้างคนตัวเยอะดีนี่บาเลยพี่เราจนเราจ้างมาซื้อเนี่ยจนเราเนาะฟอร์โปรฟิตกูโอชื่อชื่อเนี่ยจ้างคู่นี่เนี่ยเลยจนเราจ้างหน้าดีมาอยู่ในค่าจ้างเองมึงไม่ชื่อเนี่ยจ้างหน้าดูเลยจนเราพี่น้องดึงกูเยอะๆๆไปพี่เราจนเราขอบาเลยเขมี่โอเคเขมี่โอเคว่ะโอเค
ชั่วชั่วชั่วดีที่ข้าไม่เจอหน้ารอว่าแม่อีทัวว่าชั่วดีมีมานายเงี้ยมาพอเลยกูลงมือดีสุดที่จะลาบีเอาไปมาแกน่าดีที่มาเลยลาบีว่ายินดีมีเงินจ่ายตัวเองชีวาเลยชั่วแม่อีทัวมาเราดับปัญญาอีแกน่ามาเปลี่ยนลาบีเราเลิกดับไปเลยชั่วดียังงูมาเปลี่ยนลาบีเราเป็นลูกตัวนั้นมีเรือพูดมูจูซาเลยบ้าจังกูเป็นลูกตัวนั้นมีเรือเยอะเชียบีเราพูดมูจูซาเลยเขมี่แค่ตัวรูปพี่บีว่า
โอเคใช่จมาร์เราที่อาคารที่เนี่ยออดิทิวแบบที่ออดิทิวที่เราบีโร่เป็นน้ำพันธุ์ทาราว่าออดิทิวของเราจมาร์เซนซ่าเกิดอะไรที่ประมาณวิมาปนอตบาร์ที่ออดิทิวจะคุ้มดูอันเดียวอยู่ซาโลว่าคือเราเซนมาปนจมาร์คือเราเซนโซลูชันจะทำอะไรอะไรเด่นเนี่ยสุดที่เดือดเตะปนอันนี้โคเคเนออดิทิวเพื่อที่จะคุ้มที่จะออกจมาร์ได้อันนี้อาจจะกูอุติบีโร่ที่เรามีเทรนนิ่งดีกว่าที่ในงานการเซนเนอร์เนี่ยอันนี้เป็นจ้า
เราเนี่ยจู่ๆเราส่งไปบ้านเลยโอเคโอเคว่าเจ้าจู่ว่าไม่ถูกขมิ้นฉะนั้นเราได้สิ่งนี้เราจะมีเนี่ยคุยเราเป็นจำมาเลยชั่วโมงไม่เป็นเรื่องมีจำมาเลยชั่วโมงกูรู้เช่นนี้มีว่าพอเลยที่ไม่เป็นเรื่องนี้เนี่ยยินสัญญาเลยแค่เรื่องมาพี่เลี้ยงพ่อที่ตั้งสัญญาเรื่องนี้เลยไว้วันปีเราพิเศษปีจีเนี่ยเกิดสักครู่เปล่าส่วนบ้านเป็นเลยขมิ้นแค่ตัวรูปพี่บีว่าขมิ้น
โอเคจ้าดอกตาจมูกทองโอ้ดอกตาจมูกทองแค่ตัวรูปเปียบีบังเนี่ยโอเคใช่โอเคโอเคขมิ้นฮัลโหลโอเคโอเคพี่ว่าขมิ้น โอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ว่าครับโอเคครับพี่ ဒီမှာတစ်ဆင့်ဆင့်၃ဘက်၄ဘက်ကြာပြီးတိုင်းတိုင်းအကြောင်းကြားတာတွေပါတယ်ပေါ့နော်ဒါတွေကတော့မလို့အတော့ဘူးလို့ကျွန်တော်ထင်ပါတယ်ဒီ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်အတွက်အချိန်ကုန်ဆုံးသွားပြီဖြစ်တာမို့ဒီအစီအစဉ်ကိုဒီမှာပဲရန်နာပြရစီခင်ဗျာပါဝင်ဆွေးနွေးခဲ့သူအားလုံးကျေးဇူးထူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လို့ရမူမဆူမွန်နဲ့ကိုအောင်တို့တင်ဆက်ထားတဲ့စနေညတိုင်းရဲ့ဒီလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့စနေနေ့ညရဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြီးညာပေးပါမယ်ရှင
်။ရဂန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဘဲဥပုံရုံးခန်းမှာဖြစ်စေသမ္မတအိမ်ပြည်တော်မှာဖြစ်စေအဲ့ဒီနဲ့ညစာစားတဲ့အချိန်မှာပြောတဲ့စကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့ကိုသမ္မတအိမ်ပြည်တော်ကညှင်းဆိုလိုက်ပါတယ်။ကမ္ဘာတဝန်းကကုမ္ပဏီတွေနဲ့အဖွဲ့အစည်းများပြား ransomware လို့ခေါ်တဲ့ computer cyber တိုက်ခိုက်မှုကြီးခံခဲ့ရတာကြောင့်ဒီကမ္ဘာလုံးမှာကြေရရိုက်ခတ်သွားခဲ့ပြီးတော့လုပ်ငန်းတွေအတော်များများလည်းဆိုင်းသွားခဲ့ပါတယ်။ကမ္ဘာပေါ်ကနိုင်ငံ84နိုင်ငံမှာ computer cyber တိုက်ခိုက်မှုပေါင်း4000ကျော်လောက်ဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ Nang ngan taw mingan pauk ko Dong San Suu Kyi ha khit sit po lan ma ji lo kho de Kabalan ti saw ye thait di Suu ne bwa ko tat yaw pho twat de yong nang ngan Beijing myo ko yaw shi twa bi phit par de nei pi daw ga ni di ni mna pai ga thwat khwa la ga de Dong San Suu Kyi u saung ne myama ko le phwet ha Khu Mei myo ga ni tsin ထူးလိန်တဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒေသစံတော်ချုပ်ညနေ 9:00 ခွဲမှာရောက်ရှိခဲ့တာဖြစ်ပြီးတော့ဘေကျင်းမြူနစ်စပယ်ဆိုရတရုတ်ပြည်သူသမ္မတနိုင်ငံရေးအတိုင်ပင်ခံကွန်ဖရင့်ရဲ့ဒုဥက္ကဋ္ဌမစ္စတာဝမ်ယောင်ကင်းနဲ့တရုတ်နိုင်ငံသားဝန်ကြီးဌာနတာဝန်ရှိသူတွေတရုတ်နဲ့မြန်မာနိုင်ငံတာဝန်မှ2ဦးပြင်မြန်မာစစ်တမ်းမှုနဲ့တန်ရုံးတာဝန်ရှိသူတွေကလေးသိမ့်မှာလာရောက်ကြိုဆိုခဲ့ကြပါတယ်2016ဆက်ခွန်အင်္ဂလန်ပရီးမီယာလိဂ်အမပေးဘောလုံးပွဲမှာတော့Chelsea အသင်းချန်ပီယံဖြစ်သွားပါတယ်ဒီကနေ့ကစားခဲ့တဲ့ Man City နဲ့ Leicester City ပွဲမှာတော့ Man City က2ဂိုးတကူနဲ့နိုင်သွားပါတယ်ခင်ဗျာ
သတင်းကြီးချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ Max Sumon ဖြစ်ပြီးတော့ Engineer ကတော့ Tia Wang ဖြစ်ပါတယ်ကျွန်မ Ethan ဆိုပါရှင်View American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနေ့9:00နာရီအထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.